Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ VOA မေးခွန်းတိုင်းရဲ့2019ခုနှစ်မတ်လ13ရက်သတင်းလာနေညပဲအစီအစဉ်တွေကို Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00 AM အိုင်လိုမီတာ24.25/32.52တို့ကနေစတင်ထုတ်လွှင့်နေပါပြီကျွန်တော်ညဝင်းအောင်ပါဒီကနေ့ညအစီအစဉ်လေးကိုတောင်းပန်ပြင်ဆင်ပါပါခင
်ဗျာမင်္ဂလာညချမ်းပါခင်ဗျာဒီကနေ့ညပဲသတင်းတွေကိုမတ်သိနေထိုင်တဲ့ကျွန်တော်ကြော်ကြော်သိင်းကြည့်ကြပါပါTrump Tower ကဖုန်းလေးကိုကြားပြတ်ခွေယူနားထောင်မှုသမ္မတဥပမာကခိုင်းခဲ့တယ်ဆိုတော့သမ္မတ Trump ရဲ့ဆွဆွဲချက်ပေါ်ဒီကနေ့သက်သေပြဖို့လွှတ်တော်ထောင်လိုင်းရဲ့ကော်မတီကတောင်းထားပါတယ်။အမေရိကန်နိုင်ငံသားဝန်ကြီး Rex Tillerson ဟာဂျပန်ကိုရီးယားနဲ့တရုတ်နိုင်ငံတွေကိုဒီသတင်းပတ်တွင်သွားဖို့ရှိပါတယ်။နောက်ကိုရီးယားကလူခွင့်ရေးချိုးဖောက်မှုတွေအတွက်အစိုးရကို ICC မှာခွင့်ဝန်းတင်စစ်ဆေးဖို့နိုင်ငံတကာကြွမ်းကျင်သူတွေကတောင်းဆိုနေပါတယ်။ဒီသတင်းတွေအပါအဝင်တခြားနိုင်ငံတကာထိတ်တန့်သတင်းတွေကိုလည်းကြည့်ရပါမယ်ခင်ဗျာ
။ဟုတ်ကဲ့ပါခင်ဗျာ။ရခိုင်ဒေသအပါအဝင်တိုင်းဒေသတွေမှာလူခွင့်ရေးချိုးဖောက်မှုတွေဆိုးရွားနေတာကိုအကာအကွယ်ပေးကြဖို့ကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ် Miss Yan Hili ကတိုက်တွန်းလိုက်ပါတယ
် The alleged victims as well as all the people of Myanmar deserve to know the truth. The international community must
ဒီကြောင့်ဒီနေ့ပြည်တင်ဆက်သွားမှာဖြစ်တယ်လို့တရုတ်မြန်မာနယ်စပ်မှာတိုက်ပွဲတွေပြင်းထန်နေတာကြောင့်နယ်စပ်နဲ့နှမိုင်အကွာဒေသကိုခရီးမသွားကြဖို့တရုတ်အစိုးရကတတိပေးထားတဲ့အကြောင်းနဲ့နာဂဒေသမှာထူးဆန်းပြင်းထန်တဲ့ virus ပိုးကြောင့်ကလေးငယ်တွေတိဆုံနေရပါတယ်။ဒီကြောင့်သတင်းတွေနားဆင်ရမှာဖြစ်တယ်လို့အပတ်စဉ်ကဏ္ဍတွေကိုလည်းတင်ဆက်ပေးဖို့ရှိပါတယ်။အခုတော့နောက်ဆုံးရနိုင်ငံကသတင်းတွေကိုကိုကျော်သိန်းနဲ့မတ်တင်ဒီထက်တို့ကပြောပြကြမှာပါ
။ဒီကနေ့ကအမေရိကန်သမ္မတယူကော့ပွဲမဲဆယ်ဆီယိုရီကာလာတွင်နယူးယောက်မြို့ Trump Tower ကတယ်လီဖုန်းတွေကိုကြားဖြတ်ခိုးယူနားထောင်ဖို့အရင်သမ္မတဥပမာကခိုင်းခဲ့တယ်လို့သမ္မတ Donald Trump ကဆွဆွဲပြောဆိုထားတဲ့ပေါ့။ဒီကနေ့နောက်ဆုံးထားပြီးတက်တည်ထောက်ထားပေးဖို့အောက်လွှတ်တော်ထောက်လွှင့်ရေးကော်မတီကပြောထားပါတယ်။သမ္မတထရမ့်ရဲ့ဆွဆွဲချက်နဲ့ပတ်သက်ပြီးအခုချိန်ကြီးတော့ဘာထောက်ထားမှမရှိသေးပါဘူး။ဒီမိုကရက်တူဖြစ်တဲ့အရင်သမ္မတဘရက်ကိုဘာမှကထရမ့်ဌာနချုပ်ကဖုန်းတွေကိုကြားဖြတ်ခွင့်ယူနားထောင်ဖို့လုပ်ခဲ့တာလို့ဒီကနေ့သတင်းပတ်မှာသမ္မတထရမ့်က Twitter မှာရေးပေမဲ့ဘာအထောက်ထားမှတော့မပေးသေးပါဘူး။တိတ်ကိုဆိုရတာပါပဲ။ Trump Tower ကကျွန်တော်ဖုန်းတွေကိုရွေးကောက်ပွဲအနိုင်မြခင်လေးမှာပဲဥပမာကကြားဖြတ်ခွင့်ယူနားထောင်ခိုင်းခဲ့တယ်ဆိုတာအခုမှသိလိုက်ရပါတယ်ဘာမှရမသွားပါဘူးဒါဟာမက်ဂါဒီဝါရပါပဲလို့သမရကထွတ်ထားမှရေးတာပါမက်ဂါဒီဝါရဆိုတာကတော့အာနာရှိသူဒါမှမဟုတ်ဩဇာတိကမရှိသူတူဦးကိုဆွဆွဲရေးယူနိုင်ဖို့အတွက်လျှို့ဝှက်စုံစမ်းထောက်လှမ်းတာမျိုးကိုခေါ်တာပါသမရထရမ့်ရဲ့ဒီပြောဆိုချက်ကိုသက်သေပြတဲ့ထောက်ထားပေးဖို့ကော်မတီဥက္ကဋ္ဌ Republican မတ် David Nunes နဲ့ဝါရင်ဖွဲ့ဝင် Democrat မတ် Adam Schiff တို့ကသမရထရမ့်စီစာရေးတောင်းဆိုထားတာပါသမ္မတထရမ့်ရဲ့ဆွဆွဲချက်တွေဟာလုံးဝမမှန်ဘူးလို့ဥပမာရဲ့ပြောခွင့်ရသူကပြောပါတယ်။သမ္မတထရမ့်ကတော့အဲဒီလို Twitter မှာရေးပြီးကြတဲ့ကဒါနဲ့ပတ်သက်ပြီးဘာမှထပ်မပြောသေးပါဘူး
။အမေရိကန်နိုင်ငံသားဝင်ကြီး Rex Tillerson ဟာဒီသတင်းပတ်မှာအာရှဒေသကိုခီးသွားမှာဖြစ်ပြီးတိုကျို Seoul နဲ့ Beijing မြို့တော်တွေကိုသွားရောက်မှာဖြစ်ပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ထုံးချီအစီအစဉ်တွေနဲ့ပတ်သက်ပြီးအထူးအရှာမခံတင်းမာနေပြီးတောင်ကိုရီးယားရဲ့နိုင်ငံရေးပဋိပက္ခလုံခြုံရေးနဲ့ကုန်သွယ်ရေးပိုင်းမှာတရုတ်နဲ့မပြေမလည်ဖြစ်နေချိန်မှာပဲအမေရိကန်နိုင်ငံသားဝင်ကြီးရဲ့အာရှခီးစဉ်ထွက်ပေါ်လာတာဖြစ်ပါတယ်။မြောက်ကိုရီးယားနိုင်ငံအနေနဲ့နျူကလ িয়ার နဲ့ဒုံးကျည်အစီအစဉ်တွေကိုလက်လွတ်လိုက်ခြင်းကသာအထူးတန်မှုနဲ့စီးပွားရေးမအောင်မြင်မှုတွေကိုဖြေရှင်းနိုင်မယ်။တခုတည်းသောနီလန်ဆိုတာကိုသဘောပေါက်ဖို့လိုတယ်လို့အမေရိကန်နိုင်ငံသားဝင်ကြီးဌာနတာဝန်ရှိသူတို့ကပြီးခဲ့တဲ့သတင်းပတ်တုန်းကပြောဆိုထားပါတယ်။အမေရိကန်ဘက်ကတော့မူဝါဒတွေကိုပြန်လည်သုံးသပ်နေပြီးစဉ်းစားနေတဲ့အချက်တွေလည်းရှိတယ်လို့ပြောပါတယ်။အမေရိကန်သမ္မတထရန့်အစိုးရအနေနဲ့ကတော့မြောက်ကိုရီးယားနဲ့ထိုက်ရိုက်ဆွေးနွေးညှိနှိုင်းမှုတွေကိုဘလို့ပုံစံမျိုးနဲ့မှလုပ်မှာမဟုတ်ဘူးလို့ဒီဒီပလိုမတ်စာဆောင်ရဲ့အာရှပစိဖိတ်မျက်မှောက်ရေးရာတွဲဖက်အယ်ဒီတာအန်ကစ်ပန်တာကသုံးသပ်ပြောဆိုထားပါတယ်
။အီဗန်နောက်ပိုင်းကမိုးစုံမျိုးကို IS သွေးကြော်တွေလက်ထက်ကနေပြန်သိမ်းမှုထိုးစစ်ဆင်နေတာအောင်မြင်မှုတွေရနေပြီလို့အမေရိကန်နဲ့အီရတ်တာဝန်ရှိသူတွေကပြောပါတယ်။စစ်သွေးကြော်တွေတင်ထားတဲ့နယ်မြေအတွင်းပိုင်းအထိအစိုးရကိုထောက်ခံတဲ့တပ်ဖွဲ့တွေကဖောက်ဝင်ထားပြီးထွက်ပြေးနိုင်တဲ့လမ်းကြောင်းတွေကိုဖျက်တောက်ထားတယ်လို့ဆိုပါတယ်။ဒလာကြာထူးစစ်ဆင်တိုက်ခိုက်ပြီးတဲ့နောက်မြို့ရဲ့သုံးဘုံတဝန်းကျော်ကိုအီရတ်လူမျိုးရေးတပ်ဖွဲ့တွေကထိန်းချုပ်ထားပြီးလို့ဗိုလ်ချုပ်မန်အစာဒီကပြောပါတယ်။မိုးစုံမျိုးကို2014ခုနှစ်နှစ်လပိုင်းကတည်းက IS စစ်သွေးကြော်တွေထိန်းချုပ်ထားတာဖြစ်ပေမဲ့ပြီးခဲ့တဲ့ဇန်နဝါရီလမှာတော့မြို့အရှေ့ပိုင်းကိုအစိုးရတပ်ဖွဲ့တွေကပြန်သိမ်းခဲ့ပါတယ်။အခုဆိုရင်အီရတ်ကဘယ်မြို့ကြီးတွေကိုမှ IS တွေထိန်းချုပ်ထားနိုင်တာမရှိတော့ပါဘူး။
ဥရောပနိုင်ငံတွေမှာတူရကီအစိုးရကလူမှုစုဝေးဖွဲ့တွေကျင်းပဖို့ကြိုးစားတာနဲ့ပတ်သက်ပြီးအငင်းပွားမှုတွေတိုးလာနေချင်းဥရောပခေါင်းဆောင်တွေကတူရကီအစိုးရကိုဝေဖန်လိုက်ပါတယ်။တူရကီအစိုးရရဲ့လူမှုစုဝေးဖွဲ့တွေကိုဥရောပတာဝန်ရှိသူတွေကကန့်ကွက်ခဲ့တာကြောင့်ဒီလိုကန့်ကွက်ခဲ့ကြတဲ့ဂျာမနီနဲ့နယ်သာလန်နိုင်ငံတွေကိုနာဇီရင်းနဲ့ဖက်စစ်တွေလို့သုံးနှုတ်ပြီးတူရကီသမ္မတရစ်စက်ထေအာရဝန်ကအရင်ဆုံးပြင်းပြင်းထန်ထန်ဝေဖန်ခဲ့တာပါ။ Netherlands Soya and in a Turkey Nangazai Wenjigo, Nangandri Wingwin, Mabigay again, Nauta Wingi Diago let Turkey got shipyan win out during that do, Lurusui Wadi Malona on Hantada and Nine, Danki Degani, Nintoke upon Netherland Pagapian le Pisa Yamelo, Turkey Tamara Aruanga, the Ninkinima, three baby Yotavare. Mr. Aruan in a lame and a town has said Gogunichi, Tamara Yarunia, Masabi, Darwin, Yugun, Yabo, Dre, two yellow bangwini, Buyan, Josa de Messana, can you whim her? Uyo buy up. Turkey Nanganda, Danichi, Taukamu Yabo, Turkey Suyaga, Josa Nirapsipari.
View American than Yabe Yamavada season, Yavan Kunaigani, Senai season Muro, Slidomita Nestle, Kiluhas, Tinia Tonya Konga. Slidometer Nasanga, Kilohas Tite Kuchonga, Slidometer Tonsan Ne, Kilohas Kuton Netonya, Slidometer Nazate, Kilohas Nashishinga, Sanitan Unima, Slidometer Tia Guse, Kilohas Tinga Konga Runeva, Tolan Pinuak.
Fuegani, Tanilan Yabe Renegude, Saleto Univari. Yakuria Soya Ha, Ludarubo, Julune Yazemuri, Bawe, Soya Lukun Chupamuri, Julun Haredre, the Hague New Chisa, Nanganga Yazu Diakuno, ICC Matiasu, Sebu, Nanganga Junjin to Suzuka, Tonsunibari, Junjin to regard Ruya Singazago, Kula Damaga Lukun Yakonsima, Dignitin to Nightava. Yakuria Luru aboard, JPMB, season Jat Julun, Lukun Chupamuri, Jet and Dabu, Yakuria Soyaga, Bahamam Lopulu, Singazama Piotavari. Lukun Jopa Musaya, Suyare Piedrigo, Madame Buzutare, seeing as Abu. Natalis a Ligune Pipoy Lama, Kula the Magasu Zay Commission, a Topian Gabi Mele, a chain in Tuta on Bahama Maluke Bulu, Uban Taraba. Lukun Jopa Dagani, Luzaru Bo, Julun de Yazumu City Tisile, Chopa Muribo, Korea Democratic Marana, DBRK, Tawan Kamusaya, Pisarigo, Sozay Commission, seeing as Abo, Chicken Buzu Gerelu, Trenjan to Riga Piovari. Nangama Lukun Chupamu Julun Durigo, Yeyu Kesaha, a Soya Kuranya, Diga Tawam Piedelu, Pingalis Nanganga, Ubri Yea, Junjin to Dupiede, Sarahu Senga, Lukun Yakosima, Piovari.
Yakuria Nangangani, Twakwa, Gwimiyad, Malaysia Nanganga, Go Upian Twakwa Yaye, Sunday Hina Nidel, or Malaysia Gadigani, Piovari. Yakuria Nesan Hina Nari Lunipi, a Diga Uzabira Gap, Joyam Yura Machine, Malaysia Nanganda, Go Ye, Pekin Lunjo Ye Pietelu, Malaysia Dutia Winjito, Ahmed Sahit Hamidiga, the Lindau Digo Digani, Piovare, Yakuria Gansan Kincho Unye, Pedu Amigue, Go Kincho Nan, Kuala Lampulisima, Pigger Laga Lucha, Tapia Kaya Pide now, Jinga Jinini Shigeren, Hanganja Sasan Ye Tim Alaraba. ဒီလူသားမှုနဲ့ဆက်ဆက်ပြီးတော့တန်တရာရှိသူတွေထဲမှာမြောက်ကိုရီးယားနိုင်ငံသားတွေပါတယ်လို့မလေးရှားရဲကပြောတဲ့အပြင်မလေးရှားနိုင်ငံဆိုင်ရာမြောက်ကိုရီးယားတန်ယုံကတန်တမန်တအုပ်အပါအဝင်တခြားလူတွေကိုမေးမြန်းခြင်းနဲ့လို့ပြောတာတွေကြောင့်မြောက်ကိုရီးယားကမကြေမနက်ဖြစ်ပြီးသူတို့နိုင်ငံထဲမှာရှိနေတဲ့မလေးရှားနိုင်ငံသားတွေကိုထွက်ခွာခွင့်မပေးဘဲပိတ်ပင်ခဲ့ပါတယ်
မလေးရှားဘက်ကလည်းလာလူလုံဆောင်ခဲ့ပြီးတော့တုံ့ပြန်ပါတယ်။တရတော်အတွင်းမှာပဲကင်းကျုံနန်တေဆုံးတဲ့ကိစ္စဆုံးဆန်းစစ်ဆေးတာမှာဂျပန်နိုင်ငံဟာမလေးရှားတာဝန်ရှိသူတွေနဲ့အနီးကပ်ပူးပေါင်းလုံဆောင်နေတယ်လို့ဂျပန်အစိုးရအဖွဲ့အတွင်းဝင်ချုပ်ယိုရှိဟီဒေရှုဂါကဒီကနေ့ပြောဆိုသွားပါတယ်။ဆိုမာလီယာနိုင်ငံမိုဂါဒီရှုမြို့တော်မှာဒီကနေ့ဂါဘုံနှလုံးပေါက်ကွဲတာဖောက်ခွဲ ပြောပါတယ်။တည်ဆုံးသူအခြေအတွက်တိုးလာနိုင်တဲ့အကြောင်းအရေးပေါ်ဌာနတာဝန်ရှိသူကပြောပါတယ်။ပေါက်ကွဲမှုကြောင့်ဟိုတယ်ကိုမထိခိုက်ပေမဲ့လည်းအနာကအိမ်တစ်လုံးပျက်စီးသွားတယ်လို့ရိုက်တာသတင်းဌာနကရေးပါတယ်။အဲ့ဒီမတိုင်ခင်နိုင်ငံတော်ကြကအနာမှာရှိတဲ့စစ်တပ်စစ်ဆေးရေးဂိတ်တခုမှာမီနီဘတ်စကားတစ်စင်းပေါက်ကွဲပြီးရင်မောင်းသူတည်ဆုံးသွားပြီးတော့တခြားလူ၂ဦးဒဏ်ရာရခဲ့ပါတယ်။
အာဖဂန်နစ္စတန်နိုင်ငံတောင်ပိုင်းဟဲလ်မန်ပြည်နယ်ကတာလီဘန်အကျဉ်းစခန်းတစ်ခုကနေအရသာအများစုဖြစ်တဲ့အကျဉ်းသား32ယောက်ကိုအမျိုးသားလုံခြုံရေးတပ်ဖွဲ့တွေကလွတ်မြောက်အောင်လုပ်ပေးခဲ့တယ်လို့အာဖဂန်တာဝန်ရှိသူတွေကပြောပါတယ်။တာလီဘန်တွေအများအပြားထိန်းချုပ်ထားတဲ့နက်တာလီခရိုင်မှာအထူးတပ်ဖွဲ့တွေကကယ်တင်ရေးအစီအစဉ်တစ်ခုကိုညရင်းချင်းလုပ်ခဲ့တာလို့အာဖဂန်ဒေသနယစစ်ဖက်ပြောခွင့်ရတဲ့ဦးက VOA ကိုပြောပါတယ်။တာလီဘန်တွေဖန်ထားပြီးတော့ပြန်လွတ်မြောက်လာသူတွေထဲမှာလုံခြုံရေးတပ်ဖွဲ့ဝင်တွေနဲ့အစိုးရဝန်ထမ်းတွေလည်းပါတယ်လို့ဗိုလ်မှူးချုပ်ဝါလီမိုဟာမက်အာမက်ဇာအီကပြောပါတယ်ရှင်
။ထိုင်းနိုင်ငံမှာစင်တွေကိုအုံချောက်ခိုင်းစီလာတွေအဆုံးသတ်စေဖို့ရည်ရွယ်ပြီးကျင်းပတဲ့စင်နစ်အထိမ်းအမှတ်ဖြစ်အယုဒ္ဓယာမြို့တော်ဟောင်းမှာစင်ကောင်ရီ60လောက်ကိုဒီကနေ့တည်တည်မျိုးစုံနဲ့ကျင်းပပါတယ်။ထိုင်းနိုင်ငံအတွက်စင်တွေရဲ့ရေးပါမှုနဲ့သူတို့ကိုအကောက်အွယ်ပေးရေးကြိုးပမ်းမှုတွေကိုကူညီထောက်ပံ့ဖို့ထိုင်းနိုင်ငံသားတွေကိုနှိုးဆော်တဲ့အနေနဲ့စင်နစ်ကို1998ခုနှစ်ကစပြီးတော်ရင်ထင်းသိမ်းရေးလှုပ်ရှားသူတွေကစတင်ကျင်းပခဲ့တာပါ။ စင်တွေဟာထိုင်းနိုင်ငံရဲ့အမှတ်တင်ကိတာတစ်ခုဖြစ်တယ်လို့ရှေးကာလကစစ်ပွဲတွေမှာစစ်သားတွေဟာစင်တွေကိုစီးပြီးတိုက်ပွဲဝင်ခဲ့ကြတာပါစင်တွေကိုလေ့ကျင့်ပြီးပြပွဲသွင်းကြတယ်လို့ကဘာလက်ခီးတွေတွေကိုတင်ပြီးမျိုးတွေမှာလှည့်ပြကြပြီးတော့ခီးတွေဆွဲဆောင်တဲ့နီလန်တစ်ခုအဖြစ်အသုံးပြုလာတာနှစ်ပေါင်းများစွာကြာနေပါပြီထိုင်းနိုင်ငံမှာတောဆင်ရိုင်းကောင်ရီ 3,900 လောက်ပဲရှိတော့ပြီးမွေးစင်ကောင်ရီက 4,000 အထိရှိတယ်လို့အာစဒေတာစင်ထင်းတင်ရည်တည်တင်ခြေဆိုင်အဖွဲ့ LE8 ကပြောပါတယ်ခင်ဗျာ
ဒီတိုင်းအောင်မြန်မာနဲ့နိုင်ငံကသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်တင်ကြီးထိုက်တို့ကပြောပြခဲ့ကြတာပါ VOA ကအခုထုတ်လွှင့်ပေးနေတဲ့ဒီအစီအစဉ်ကို VOA Internet ဆောင်မြင်နာ burmese.voanews.com မှာရော VOA မြန်မာပိုင်းရဲ့ Facebook ဆောင်မြင်နာမှာပါဓာတ်ရိုက်ထုတ်လွှင့်ပေးနေတာမို့နားဆင်နိုင်ပါတယ်ခင်ဗျာအခုတော့သတင်းပြပိုးချက်တွေနားဆင်ရပါမယ်အရင်ဆုံးလက်ရှိကျင်းပနေတဲ့ကုလလူခွင့်ရေးညီလာခံကိုကြည့်အောင်ပါရခိုင်အပအဝင်တိုင်းဒေသတွေမှာဆူဆူရွရွလူခွင့်ရေးချိုးဖောက်မှုတွေရှိနေတာကြောင့်အကာအကွယ်ပေးကြဖို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်ကတိုက်တွန်းလိုက်ပါတယ်ရိုဟင်ဂျာတွေအပေါ်စနစ်တကျနှိမ်ပန်းနှိမ့်ဆက်နေတာတွေကိုစုံစမ်းရေးကော်မရှင်အဖွဲ့စစ်ဆေးသွားဖို့ကိုလည်းကုလသမဂ္ဂလူခွင့်ရေးကိုယ်စားလှယ်ကတောင်းဆိုလိုက်တာပါ34ချိန်မြောက်ကုလသမဂ္ဂလူခွင့်ရေးညီလာခံမှာမြမလူအခွင့်ရေးနဲ့ပတ်သက်ပြီးကုလလူအခွင့်ရေးကိုယ်စားလှယ်ကအစီရင်ခံစာတင်သွင်းမှုကိုတော့မတ်တင်ကြီးထက်ကစူးစီးတင်ပြထားပါတယ
်ရခိုင်ပြည်နယ်မြောက်ပိုင်းကရိုဟင်ဂျာတွေအပေါ်နှစ်ပေါင်းများစွာနှိမ့်ဆက်ညှဉ်းပန်းတာတွေကိုကော်မရှင်အဖွဲ့စုံစမ်းစစ်ဆေးဖို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူအခွင့်ရေးအထူးကိုယ်စားလှယ်မစ္စစ်ယန်ဟီလီကကုလလူအခွင့်ရေးညီလာခံမှာတင်သွင်းသွားပါတယ
် The alleged victims as well as all the people of Myanmar deserve to know the truththe international community
ချိုးဖောက်ခံရတယ်လို့ပြောဆိုနေကြတဲ့သူတွေရောမြန်မာလူထုအားလုံးဟာအမှန်တရားကိုသိခွင့်ရှိပါတယ်။နိုင်ငံတကာတိုင်းဝိုင်းအနေနဲ့နိုင်ငံတစ်ခုချင်းစီရဲ့အကျိုးစီးပွားတွေကိုထက်တွက်မနေဘဲဒီကိစ္စအပေါ်မှာတညီတညွတ်တဲ့သဘောထားတစ်ခုတည်းနဲ့ဖိဖိစီစီတွန်းအားပေးရမှာပါ။ဒါကြောင့်လည်းရခိုင်ပြည်နယ်မြောက်ပိုင်းကရိုဟင်ဂျာလူမှုအတိုင်းဝိုင်းအပေါ်မှာကာလကြာရှည်နှိမ့်ဆက်နှင်းပတ်မှုတွေ၊မူဝါဒတွေ၊ဥပဒေတွေလက်တွေ့ကျင့်သုံးအုပ်ချုပ်မှုတွေမှာစနစ်တကျအစီအစဉ်ရှိရှိခွဲခြားဆက်ဆံနေတာတွေကိုစုံစမ်းစစ်ဆေးကော်မရှင်ဖွဲ့စစ်ဆေးဖို့တောင်းဆိုပါရယ
်မောင်တော်မျိုးနဲ့နေကြားဆောင်စခန်းတွေတိုက်ခိုက်ခံရပြီးမြန်မာရဲတပ်ဖွဲ့ဝင်ကိုအတက်ဖြတ်ခံရပြီးနောက်မောင်တော်မျိုးနဲ့တွင်နေမြေရှင်းလင်းရေးမှာမြန်မာလုံခြုံရေးတပ်ဖွဲ့တွေရဲ့နှိမ့်ဆက်ညှဉ်းပန်းမှုတွေကိုလည်းမစ္စစ်ယန်ဟီလီကပြောဆိုသွားပါရယ်မောင်တော်ဒေသလူခွင့်ရေးချိုးဖောက်မှုတွေကိုစုံစမ်းစစ်ဆေးနေတဲ့ဒုတိယသမ္မတဦးမြင့်ဆွေဦးဆောင်တဲ့ကော်မရှင်ကိုလည်းမစ္စစ်ယန်ဟီလီကဝေဖန်ပါတယ
် For investigations to be truly independent members should be independent of any institution or agency
ဆိုလို့စစ်ဆေးရေးကော်မရှင်ဟာအမှန်ကန်လွတ်လပ်ရမှာဖြစ်ပြီးအဖွဲ့ဝင်တွေဟာလည်းဘယ်အဖွဲ့အစည်းနဲ့မှသက်ဆိုင်ခြင်းမရှိဘဲလွတ်လပ်မှုရှိရမှာပါဒါပေမဲ့မောင်တော်စုံစမ်းရေးကော်မရှင်မှာဆိုရင်စစ်တဲ့အရာရှိဟောင်းတွေမြန်မာနိုင်ငံရဲတပ်ဖွဲ့မှာလက်ရှိတာဝန်ထမ်းဆောင်နေတဲ့ရဲမှုချုပ်လည်းပါပါတယ်ကော်မရှင်အနေနဲ့စိတ်ကိုအရေးပါတဲ့မျက်မြင်သက်တွေအထောက်ထားတွေတက်တွေအားလုံးကိုအကာအကွယ်ပေးတာမျိုးလဲလုပ်နိုင်တဲ့ပုံမတွေ့ရပါဘူး
။မောင်တော်ဒေတာတွင်ကွင်းစင်းလေလာတာမှာကုလကိုစလေကသူကိုယ်တိုင်ရပ်ယူခဲ့တဲ့သူ့အဆိုအခြေအနေတွေကိုထင်ဟပြတ်တနိုင်တဲ့ဓာတ်ပုံတွေကိုကုလလူခွင့်ရင်ညီလာခံမှာပြတ်တဖို့တောင်းဆိုချက်ကိုကုလသမဂ္ဂဘက်ကပယ်ချထားတာကြောင့်ဒီဓာတ်ပုံတွေကိုသူမရဲ့ website ကနေတင်ပြသွားမယ်လို့လဲညီလာခံမှာပြောဆိုသွားပါတယ်။ရခိုင်ဒေသကလူနည်းစုတွေအပြင်လက်ရှိတိုက်ပွဲတွေဖြစ်နေတဲ့ကချင်နဲ့ရှမ်းပြည်နယ်တွင်းကဒေသခံတွေအပေါ်လူခွင့်ရေးချိုးဖောက်ခံရမယ့်အရေးအထူးပဲဆွေးရမကင်ဖြစ်ရတယ်လို့လဲကုလလူခွင့်ရေးအထူးကိုယ်စားလှယ်ကပြောဆိုပါတယ
် I am extremely concerned by the escalation in conflict in Kachin and Shan states which is having
ကချင်နဲ့ရှမ်းပြည်နယ်တွေမှာတိုက်ပွဲတွေတကြောပြန်ပြင်းထန်လာတဲ့အပေါ်မှာလည်းအထူးပဲဆွေးရပါတယ်ဒီဒေသမှာနေထိုင်တဲ့သူတွေအပေါ်မှာမယုံကြည်နိုင်လောက်အောင်ကိုထိခိုက်ရပါတယ်ကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရဒေသမှာဖြစ်တဲ့တိုက်ပွဲတွေကြောင့်တရုတ်ဘက်ကဘေးကင်းလုံခြုံရေးအတွက်ထွက်ပြေးရသူတောင်းနေချီရှိတဲ့ဆိုတဲ့သတင်းတွေလည်းထွက်နေပါတယ်။အခြေအနေမှန်ကဘာတွေဖြစ်နေလဲဆိုတာလည်းမသိရပါဘူး
။မြန်မာနိုင်ငံဆိုင်ရာကုလလူခွင့်ရအထူးကိုယ်စားလှယ်မစ္စစ်ယန်ဟီလီရဲ့ပြီးခဲ့တဲ့နှစ်ကမြန်မာနိုင်ငံခီးစဉ်အတွင်းကချင်ပြည်နယ်တွင်းကဆစ်ဆောင်စခန်းတွေကိုတွားရောက်ခွင့်ကတ်တတ်ခံရတဲ့အပေါ်မြန်မာအစိုးရရဲ့ပူးပေါင်းဆောင်ရွက်မှုကိုမေးခွန်းထုတ်เสียဖြစ်တယ်လို့လည်းပြောဆိုပါတယ်။ဒါပေမဲ့မောင်တော်မျိုးနယ်တွင်းကဒေသခံတွေနဲ့တွေ့ဆုံထားမှာတော့သူမတောင်းဆိုခဲ့တဲ့အတိုင်းအာဏာပိုင်တွေကလုံခြုံရေးတပ်ဖွဲ့တွေအနီးမှာစောင့်ကြည့်ခဲ့တာမျိုးမရှိခဲ့ဘူးလို့လည်းမစ္စစ်ယန်ဟီလီကအထက်သွင်းပြောဆိုပါတယ်။ဒါအပြင်မြန်မာနိုင်ငံတွင်းကြောက်စိမ့်တူးဖော်မှုတွေမှာသဘာဝပတ်ဝန်းကျင်ထိခိုက်မှုကိုထိန်းသိမ်းဖို့လူခွင့်ရေးချိုးဖောက်မှုတွေမရှိစေဖို့အစိုးရဘက်ကအခိုင်အမာလုပ်ဖို့လိုအပ်တယ်လို့လည်းထောက်ပြပါတယ်။မ မြန်မာငြိမ်းချမ်းရေးလုပ်ငန်းစဉ်မှာအမျိုးသမီးတွေရက်ဖက်အဖွဲ့အစည်းတွေပုံပြီးပါဝင်မှုရလာတဲ့အပေါ်အသိအမှတ်ပြုပေမဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ကလက်တလုံးမှာအားလျော်လာတဲ့အနေအထားရှိနေတယ်လို့လည်းတင်သွင်းသွားပါတယ်။ဒါကြောင့်ငြိမ်းချမ်းရေးလုပ်ငန်းစဉ်မှာပါဝင်ပတ်သက်သူအားလုံးတို့အနေနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်မှာအင်တိုက်အားထိုက်ပါဝင်ကြဖို့လည်းတိုက်တွန်းပါတယ်။စစ်မှန်တဲ့ဒီမိုကရေစီတိုင်းပြည်တစ်ခုအဖြစ်မြန်မာနိုင်ငံပေါ်ထွန်းလာဖို့ကတော့အခြေခံဥပဒေကိုပြင်မှရမယ်လို့လဲမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ်ရန်ဟီလီကကုလသမဂ္ဂလူ့အခွင့်အရေးကော်မရှင်မှာတင်ပြသွားပါတယ်ရှင
်။မတ်တင်ကြီးတိုက်စူးစီးတင်ပြခဲ့တာပါ။ဒါနဲ့တစ်ဆက်တည်းရခိုင်အရေးနဲ့ပတ်သက်လို့ကုလသမဂ္ဂစုံစမ်းရေးကော်မရှင်တရားဖွဲ့ဖို့အဆိုပြုချက်တွေကိုမြန်မာအစိုးရကပေးချလိုက်ပြီးအင်မတန်ရှုပ်ထွေးတဲ့ရခိုင်ပြည်နယ်အခြေအနေပေါ်မှာနိုင်ငံတကာကပူပြီးနားလည်မှုပေးကြဖို့မြန်မာကိုယ်စားလှယ်ကကုလသမဂ္ဂလူ့အခွင့်အရေးကောင်စီမှာပြောခဲ့ပါတယ်မြန်မာနိုင်ငံလူ့အခွင့်အရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ရဲ့ဒီကနေ့တင်ပြချက်ပေါ်မှာတုတ်ပြန်သွားတာဖြစ်ပြီးမြန်မာနိုင်ငံအနေနဲ့ဆွေးဆွဲချက်တွေကိုလည်းအလေးနက်ထားစုံစမ်းဖြေရှင်းနေပါတယ်လို့မြန်မာကိုယ်စားလှယ်ဘက်ကပြောပါတယ်ဒီအကြောင်းကိုတော့ကိုသားညွန့်ဦးကတင်ဆက်မှာပါ
ရခိုင်ဒေသအပါအဝင်မြန်မာနိုင်ငံလူ့ခွင့်အခြေအနေနဲ့ပတ်သက်လို့မြန်မာနိုင်ငံအနေနဲ့ကုလသမဂ္ဂနဲ့နိုင်ငံတကာကိုပူးပေါင်းဆောင်ရွက်မှုတွေလုပ်ဆောင်ခဲ့တဲ့အတွက်ဒီအပေါ်မှာကုလသမဂ္ဂအနေနဲ့တင့်တင့်နဲ့တုံ့ပြန်ကိုက်တွယ်မှုတွေပဲလုပ်တင်တယ်လို့မြန်မာအစိုးရကိုယ်စားလှယ်မြန်မာနိုင်ငံကြီးဌာနရဲ့အကြီးအကဲဦးထင်လင်းကဒီကနေ့ကုလသမဂ္ဂလူ့ခွင့်ကောင်စီမှာပြောဆိုသွားပါတယ်။လူမျိုးရေးကန့်သတ်တွေကြားထဲကပဲမြန်မာနိုင်ငံလူ့ခွင့်ဆိုင်ရာကုလသမဂ္ဂထူးကိုယ်စားလှယ်မစ်ရန်ဟီလီကိုသူ့သွားလိုတဲ့နေရာတွေကိုသွားနိုင်အောင်လို့အတက်အနှံဆုံးဆောင်ရွက်ပေးခဲ့တယ်လို့လည်းပြောပါတယ်။ဒါပေမဲ့လည်းမြန်မာနိုင်ငံရခိုင်ပြည်နယ်နဲ့ပတ်သက်ပြီးတော့ကုလသမဂ္ဂရဲ့ဆွဆွဲချက်တွေဟာပြင်းထန်လွန်ပြီးတော့ကုလသမဂ္ဂစုံစမ်းရေးကော်မရှင်ဖွဲ့ဖို့ဆိုတဲ့အစုပြုချက်တွေကိုလည်းမြန်မာနိုင်ငံအနေနဲ့လက်မခံနိုင်ဘူးလို့ဦးထင်လင်းကပြောသွားပါတယ
်။ Myanmar does not accept the idea of a commission of inquiry as we are seriously addressing the allegations nationally.
နိုင်ငံကစုံစမ်းရေးကော်မရှင်ဖွဲ့ဖို့ဆိုတော့မြန်မာနိုင်ငံအနေနဲ့လက်မခံနိုင်ပါဘူး။ဆွဆွဲချက်တွေနဲ့ပတ်သက်ပြီးမြန်မာနိုင်ငံအနေနဲ့အလေးအနက်ထားစုံစမ်းဖြေရှင်းနေပါတယ်။အတိမပြုနိုင်တဲ့တစ်ဖက်သက်တဲ့အချက်လက်တွေနဲ့ရွေချက်ရှိရှိဆွဆွဲချက်တွေပေါ်မှာအခြေခံပြီးလူသားမှုပေါ်ကျူးလွန်တဲ့ယာစုမှုဖြစ်နေတဲ့ဆိုတဲ့အတုံးအနှုံးကိုလက်မခံနိုင်ပါဘူး။ဥပဒေဆိုင်ရာညှိနှိုင်းချက်တွေကိုအခြေခံပြီးအမျှော်မြင်ရှိရှိနဲ့တုံးဆွဲပြောဆိုတင်ပါတယ်
။ရခိုင်ပြည်နယ်ကအခြေအနေတွေပေါ်မှာကုလသမဂ္ဂအနေနဲ့စုံစမ်းရေးကော်မရှင်တရားဖွဲ့ဖို့ဆိုတာကိုမြန်မာအထူးကုလသမဂ္ဂအကြံပြုသလိုပဲလူ့ခွင့်ဆိုင်ရာကုလသမဂ္ဂမဟာမင်းကြီးကိုယ်တိုင်ကလည်းတိုက်တွန်းထားတာပါ။မြန်မာနိုင်ငံအနေနဲ့ဒီပြဿနာကိုဖြေကိုရဲ့ပြည်တွင်းအနေထားနဲ့ရအောင်ဖြေရှင်းနေပြီးတော့ရှုပ်ထွေးလာတဲ့ဒီအခြေအနေပေါ်မှာနိုင်ငံတကာကပို့ပြီးတော့နားလည်ဖို့လိုအပ်တယ်လို့လည်းဦးထင်လင်းကပြောပါတယ်။အကြမ်းဖက်မှုတွေဖြစ်စီတဲ့လှုပ်ဆောင်မှုတွေကိုဟန်တားနိုင်ဖို့လည်းလက်ရှိအစိုးရအနေနဲ့ဖြေရှင်းဆောင်ရွက်နေပါတယ်လို့ဦးထင်လင်းကပြောပါတယ
်။ Myanmar has always been against dissemination of hate speech and incitement.
အမှုတွေကဖြန့်တာနဲ့အကြမ်းဖက်မှုတွေဖြစ်အောင်လှုံ့ဆော်တာမျိုးတွေကိုမြန်မာနိုင်ငံအနေနဲ့အမြဲပဲစန့်ကျင်ပါတယ်။အမှုစကားတွေကိုတားမြစ်နိုင်ဖို့နိုင်ငံတကာဥပဒေတွေနဲ့စီလျော်တဲ့ဥပဒေချမ်းတရက်ကိုလည်းပြင်ဆင်ရေးဆွဲနေပါပြီ
။လူ့ခွင့်ရေးကောင်စီအနေနဲ့မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ဆုံးဖြတ်ချက်တီးခြားချမှတ်တာမျိုးကိုမလိုလားဘူးလို့မြန်မာကိုယ်စားလှယ်ကပြောထားပေမဲ့လို့ EU ဥရောပသမဂ္ဂကတော့လက်ရှိမြန်မာလူ့ခွင့်ရေးအခြေအနေတွေပေါ်မှာအကြံပေးတိုက်တွန်းချက်တွေပါဝင်မဲ့ဆုံးဖြတ်ချက်တရက်ကိုချမှတ်နိုင်ဖို့ပြင်ဆင်နေပါတယ်။ဒါကလည်းမြန်မာအပါအဝင်သက်ဆိုင်ရာအစိုးရတွေနဲ့ညှိနှိုင်းဆောင်ရွက်သွားမှာပါလို့ EU ဥရောပသမဂ္ဂကိုယ်စားလှယ်ကပြောခဲ့ပါတယ်။
The European Union has engaged with the government, states,and other stakeholders
လူခွင့်ကိုလည်းဆက်ထားရှိရတဲ့ဥရောပသမဂ္ဂအနေနဲ့အခုလူခွင့်ကောင်စီကနေမြန်မာအရေးဆုံးဖြတ်ချက်တရချမှတ်နိုင်ဖို့အစိုးရရောအခြားနိုင်ငံတွေအားလုံးနဲ့ပါညှိနှိုင်းဆောင်ရွက်နေပါတယ
်မြန်မာနိုင်ငံလူခွင့်အခြေအနေနဲ့ပတ်သက်လို့လူခွင့်ကောင်စီမှာနိုင်ငံကိုယ်စားလှယ်ရဲ့ဒီကနေ့တုံ့ပြန်ဆွေးနွေးကြရမှာတော့ရခိုင်ပြည်နယ်ကရိုဟင်ဂျာမွတ်စလင်အခြေအနေပေါ်မှာအများစုကစိုးရိမ်ကြောင်းဖော်ပြခဲ့ကြသလိုပဲကချင်ပြည်နယ်နဲ့ရှမ်းပြည်နယ်အတွင်းကစီရေးပရိပခါတွေတိုးမြင့်လာတဲ့အခြေအနေပေါ်မှာလည်းစိုးရိမ်တဲ့အကြောင်းပြောပါတယ်မြန်မာအစိုးရရဲ့ညီညွတ်ရေးလုပ်ငန်းစဉ်ကိုရှေ့ဆက်နိုင်ဖို့နဲ့အစုဖွဲ့အားလုံးပေါင်းပတ်သက်နိုင်ဖို့ကိုလည်းတိုက်တွန်းခဲ့ပါတယ်။ OIC Islamic နိုင်ငံများပူးပေါင်းဆောင်ရည်အဖွဲ့ရဲ့ကူစားပါကစ္စတန်နိုင်ငံကူစလေကတော့မြန်မာနိုင်ငံတွင်တရားဥပဒေစိုးမိုးရေးဖြစ်လာစေဖို့အလေးနဲ့တိုက်တွန်းသွားပါတယ
်။ We call upon the government of Myanmar to respect its obligations under the international law.
နိုင်ငံကဥပဒေတွေနိုင်ငံကလူသားချင်းစာနာမှုဆိုင်ရာဥပဒေတွေနဲ့လူ့ခွင့်ရေးစာချုပ်စာရမ်းတွေမှာရေးသားပြဋ္ဌာန်းထားတာတွေကိုလေးစားလိုက်နာဖို့မြန်မာအစိုးရကိုတိုက်တွန်းပါတယ်။လုံခြုံရေးတပ်ဖွဲ့တွေအနေနဲ့တရားဥပဒေစိုးမိုးရေးအတိုင်းကြင်ကြံဆောင်ရွက်ကြဖို့နဲ့အစမ်းဖတ်မှုတွေမှာပါဝင်ပတ်သက်သူတွေကိုအရေးယူနိုင်ဖို့ပ
ါဥပဒေစိုးမိုးရေးအတွက်မြန်မာနိုင်ငံအနေနဲ့ဥပဒေအတော်များများကိုပြင်ဆင်ဖျက်သိမ်းတာအထူးဖြစ်ဆိုရင်တော့ဖိနှိပ်ရေးဥပဒေတွေကိုဖျက်သိမ်းတာတွေကိုအစိုးရသိရတဲ့တစ်နှစ်တာကာလအတွင်းမှာဆောင်ရွက်ခဲ့သလိုပဲနိုင်ငံသားတွေရဲ့ပုဂ္ဂိုလ်ရေးဆိုင်ရာလူလတ်ခွင့်ကိုအာမခံတဲ့ဥပဒေပြတ်ကိုမကြာသေးခင်ကပဲပြန်နှံ့နိုင်ခဲ့တယ်လို့မြန်မာကိုယ်စားလှယ်ဦးတင်နှင်းကဒီလူ့ခွင့်ကောင်စီကိုပြောသွားပါတယ် ရခိုင်ပြည်နယ်အရေးဖြစ်ရှင်းမှုနဲ့ပတ်သက်လို့ကုလသမဂ္ဂအတွေ့အမှုချုပ်ဟောင်းကိုဖီအန်ဦးဆောင်တဲ့အကြံပေးကော်မရှင်ဖွဲ့ပြီးတော့ဆောင်ရနေတာရှိသလိုနိုင်ငံမဲ့ဖြစ်နေသူတွေအရေးဖြစ်ရှင်းနိုင်ဖို့နိုင်ငံသားစီစီရေးလုပ်နေပြီးတော့ဒေသခံတွေနားလည်နိုင်မဲ့ဘာသာစကားနဲ့ရေဒီယိုအစီအစဉ်တရက်ကိုလည်းထုတ်လွှင့်ပေးနေတယ်လို့မြန်မာကိုယ်စားလှယ်ကပြောပါတယ်မော်နော်ရီဆူရကော်မရှင်အနေနဲ့ကလည်းမကြခင်အချိန်တွင်မှာဘင်္ဂလားဒေ့ရှ်နိုင်ငံကိုတောရဖို့ရှိနေတယ်လို့ပြောဆိုသွားပါတယ်ခင်ဗျာ
။ကုသညွန့်ဖြစ်ပါတယ်။ကုလလူအခွင့်ရေးကောင်စီမှာမြန်မာအရေးအပြန်အလှန်ဆွေးနွေးမှုတွေကိုတင်ပြပြီးမှာတော့တရုတ်နယ်ဆက်စစ်ပွဲတွေပဲကြည့်ရအောင်ပါ။ကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရဒေသတွေကိုကန့်တက်နဲ့မြန်မာစစ်တပ်ကြားတိုက်ပွဲတွေဆက်လက်ပြင်းထန်နေတဲ့အတွက်တရုတ်မြန်မာနယ်ဆက်နှမိုင်းဧရိယာအတွင်တရုတ်နိုင်ငံသားတွေခီးမသွားကြဖို့လုံခြုံရေးသတိရှိကြဖို့သူ့နိုင်ငံသားတွေကိုတရုတ်အာဏာပိုင်တွေဘက်ကသတိပေးထားပြီးနေဆက်တလျှောက်တန့်လန့်ထားပါတယ်။အခုလိုတရုတ်မြန်မာနေဆက်မြင်းတလျှောက်ဆစ်ဖြစ်နေတဲ့အတွက်ရာနဲ့ကြီးတဲ့ဆစ်ပြေးဒုက္ခတွေတွေထွက်ပြေးနေရစေဖြစ်သလိုနေဆက်လုံခြုံရေးအတွက်နှစ်နိုင်ငံတာဝန်ရှိသူတွေပူးပေါင်းဆောင်ရွက်နေတယ်လို့မြန်မာအစိုးရဘက်ကပြောပါတယ်။အသေးစိတ်ကိုတော့မတ်ဆုမွန်ကပြောပြပါမယ်။
ကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရဒေသတွင်ကိုကန့်တက်တဲ့မြန်မာတပ်တို့ကြားလက်တလောတိုက်ပွဲတွေကြောင့်နေဆက်ကျော်ပြီးတရုတ်နိုင်ငံဘက်ကိုလက်နက်ကြီးကြီးတွေကျနေလို့မြန်မာနိုင်ငံနဲ့နေဆက်တရုတ်နိုင်ငံဘက်ခြံနှစ်မိုင်အတွင်းကိုတရုတ်နိုင်ငံသားတွေမသွားကြဘို့တရုတ်တာဝန်ရှိသူတွေကသတိပေးချက်ထုတ်ပြန်ထားတဲ့အကြောင်းနေဆက်သတင်းတွေမှာဖော်ပြပါတယ်။နေဆက်တလျှောက်တိုက်ပွဲကိုပိုပြီးအရှိန်မြင့်လာတဲ့အတွက်လောက်ကင်မျိုးကတောင်းတကြောင်းကိုအစိုးရတပ်ဖက်ကပစ်တဲ့အမြောက်ကြီးထီလို့တရုတ်ကျောင်းဆရာတဦးသေဆုံးလဲဆိုတဲ့သတင်းတွေထွက်ပေါ်နေပြီးဒီသတင်းကိုအတီးပြုနေစေဖြစ်ပါတယ်လို့တရုတ်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရကဒီကနေ့ပြောလိုက်ပါတယ
်။中方高度关注缅北冲突教程，中方人员伤亡，我们也向缅方提出了严正的。
我讲不要看嘛，只有江西啊的乌队送多来，所有的人我都对他的，而且的人我苦，地表内在吃的，只有人家打踢开的送那其他的，你妈要把不要看不，只有人家你那土味所以嘛的，你妈人家不过来赶快找第二位表他比吧比，打开你那里个吃吃一别吧，内在的咱妈骗你的呀，而且你的阿龙我变没听的嘛，你妈人家你妈是只有人家那里那破鸡的白根龙江水我明明都带到嘛的，路只有人家在他那表贵呀。ချုံရင်ကဒီကနေ့လောက်တဲ့တရုတ်နိုင်ငံသားရေးဌာနပုံမှန်သတင်းစာရှင်းလင်းပွဲအတွင်းမှာပြောသွားတာဖြစ်ပါတယ်။မြန်မာအစိုးရဘက်ကတော့အခုလိုတရုတ်မြန်မာနယ်စပ်မြင်းတခြားနားမှာဖြစ်နေတဲ့ကိုကန့်တက်တဲ့မြန်မာစစ်တပ်တို့ကြားစီးရဲတင်းမာမှုတွေနဲ့ပတ်သက်ပြီးနယ်စပ်လုံခြုံရေးနှစ်နိုင်ငံပူးပေါင်းဆောင်ရွက်နေပါတယ်လို့မြန်မာသမ္မတရုံးပြောခွင့်ရဦးစောထေးကအခုလိုတုံ့ပြန်ပါတယ
်။ကျွန်တော်တို့ဒီဘက်မှာဖြစ်နေတဲ့တိုက်ပွဲဖြစ်စဉ်တွေနဲ့ပတ်သက်လို့တရုတ်ဘက်မှာလည်းတရားမှုတွေရှိပါတယ်။နံပါတ်၁ကဒုက္ခသည်တွေအဲ့ဒီဟိုလင်းရောက်သွားတဲ့ကိစ္စဖြစ်ပါတယ်။နံပါတ်၄ကအဲ့ဒီနေဆက်တွေကဒီနေမှုအားနည်းတဲ့ပြဿနာဖြစ်ပါတယ်။နံပါတ်၃ကနှစ်ဖက်ဒီလိုတိုက်ပွဲဖြစ်တဲ့အခါမှာဥပဒေပဲပြစ်တဲ့အားတွေကဥပဒေပဲဆိုတော့အဲ့ဒီဥပဒေရောက်သွားတယ်လို့ကျွန်တော်တို့ပြောတာရှိတယ်။အဲ့ပြောရရင်ပြောလို့ဒီဘက်မှာတော့ကျွန်တော်တို့ကတတ်မတော်ဘက်ကတော့ပြန်ပြီးကြည့်တော့တတ်မတော်ဘက်ကတော့မကြဘူး။ဟောတော့2015ခုနှစ်ဖြစ်စဉ်မှာပဲတရုတ်ကနေပြီးတော့ဘယ်လိုမျိုးကြတယ်ဆိုတဲ့ဖြစ်စဉ်တွေဖြစ်ခဲ့တယ်ဖြစ်ခဲ့တဲ့အတွက်ပြန်ပြီးတော့စီးပစ်တဲ့အခါမှာအဲ့ဒီဖက်ပြေးသွားတဲ့ဒီလက်နက်ကိုင်ဖွဲ့တွေကအဲ့ဒီမြန်မာတပ်မတော်ကနေပြီးတော့သိမ်းဆီးထားတဲ့သိမ်းဆီးရမိတဲ့ခရမ်းနေနဲ့ဘက်ကိုတရုတ်ဘက်ကိုထင်းအောင်ပြစ်လိုက်တာရှိတယ်။အဲသူတို့ရဲ့လိုလားချက်ကတော့ဒီတိုက်ပွဲဖြစ်နေတာနဲ့တရုတ်မြန်မာဆက်ဆံရေးထိခိုက်အောင်ထင်းအောင်တင်မပြစ်အောင်ဆင်ခြင်ပြောင်းအောင်ဆိုတဲ့သဘောမျိုးနဲ့တိုက်ခတ်ခဲ့တဲ့ဖြစ်စဉ်တွေရှိရပါတော့။အခုအဲ့လိုမျိုးမဖြစ်အောင်ကျွန်တော်တို့နိုင်ငံသားမှာတပ်မတော်ချင်းအချင်းချင်းကြားမှာဆိုရင်တော့ကျွန်တော်တို့လင်ချန်းစစ်တွေကနဲ့ဒီတက္ကသိုလ်လောက်တိုင်းသက်ဆိုင်ရာစစ်တိုင်းဌာနတို့နောက်ဒီဘက်မှာဆိုရင်ကျွန်တော်တို့နိုင်ငံရေးဝန်ကြီးဌာနနဲ့ရုပ်တာရုံးလို့ဒီလိုမျိုးသက်သက်ပြီးတော့ဆောင်ရွက်နေရရှိပါတယ်ပြောရရင်တော့ခြုံကြောင်းရတော့ဦးအောင်ဆောင်နေရှိပါတယ
်တရုတ်မြန်မာနယ်စပ်ကကိုကန့်တိုက်ပွဲနဲ့ပတ်သက်ပြီးတရုတ်ဆိုရဘက်ကလက်ရှိကင်တွဲဆောင်ရွက်နေတဲ့အခြေအနေကိုတော့တရုတ်နိုင်ငံအခြေစိုက်တရုတ်မြန်မာအရေးလေ့လာသုံးသပ်နေတဲ့ဒေါက်တာလှကျော်စောကအခုလိုပြောပါတယ်
တရုတ်ကျောင်းဆရာတယောက်သေးတယ်ဆိုတာကတိရတော့ဟုတ်တယ်ဒါပေမဲ့မြန်မာသွားထိတာလဲဆိုတော့ဗမာပြည်ဘက်မှာအဲ့ကိုကန်ကသူတို့ရွာလေးတရွာရှိတယ်နေဆက်ရွာလေးဟုံလင်ဆိုတဲ့ရွာကလေးအဲ့ရွာကဖိတ်ထားတဲ့ကျောင်းဆရာတရုတ်ပြည်ကျောင်းဆရာအဲ့ရွာကိုဗမာစစ်တပ်ကဘုံကျဲလာမှာတည်သွားတာကျောင်းသားတွေလည်းတော်တော်များများထိတယ်တဲ့အဲ့ဒါကြောင့်မို့နေဆက်ဒေတာမှာနေတာထိုင်တာတွေယူဆိုင်ဖို့တရုတ်ကပြောနေတာဖြစ်တယ်။နောက်တစ်ခုကတရုတ်စစ်တပ်ကလည်းအခုတက်လှန်ထားတဲ့အဲ့နေဆက်ကိုလေနောက်တော်တော်များများလည်းဆင်းသွားပြီလို့ပြောတယ်။ဤနယ်တပ်ကအဲ့ဒီဘက်ကိုဆင်းသွားတယ်လို့ကြားတယ်။
အခုလက်ရှိမှာတော့လောက်ကိုင်းမျိုးအနီးဝန်းကျင်နဲ့နေဆက်တလျှောက်မှာတိုက်ပွဲတွေကဆက်ပြီးပြင်းထန်နေဆဲဖြစ်တာမို့မြန်မာဘက်ချမ်းရောတရုတ်ဘက်ချမ်းကယာယီခိုလုံရေးစခန်းတွေရှိရာကိုစစ်ပြေးဒုက္ခသည်တွေတွားရောက်ခိုလုံနေကြပါတယ်။ဒီကြိမ်တိုက်ပွဲမှာတော့တရုတ်ဘက်ကမြန်မာဘက်ကပြေးလာတဲ့ဒုက္ခသည်အများအပြားကိုလက်ခံကူညီဆောင်ရွက်ပေးနေတယ်လို့ဒေါက်တာလှကျော်စောကပြောပြပါတယ
်။ဒီတစ်ခေါက်ကထူးခြားတာကဝင်လာသမျှဒုက္ခသည်တွေကိုသူတို့လက်ခံတာပဲ။အခုနောက်ဆုံးအချိန်ကြီးရဒီနေဆက်ကိုရောက်လာတာကိုကန်ကရောက်လာတဲ့ဒုက္ခသည်ပေါင်း6000လောက်ရှိတယ်လို့တောင်ကြားရတယ်။အခုနောက်ဆုံးရတဲ့တင်အဲ6000နဲ့မှဆိုရင်အကုန်လုံးသူတို့နေဆက်မှာဒုက္ခသည်စခန်းတွေဖွင့်ပေးထားပြီးတော့လူမှုကူညီအဖွဲ့တွေနဲ့နေထိုင်ရေးပါကြီးအကုန်စီစဉ်ပေးနေတယ်လို့ကြားတယ်
။ဒီလိုတိုက်ပွဲတွေပြင်းထန်လာတဲ့အနေအထားကြောင့်ပြီးခဲ့တဲ့မတ်လ10ရက်နေ့ကနေစပြီးလောက်ကင်မြို့နယ်နဲ့ကုန်းချမ်းမြို့နယ်တွေထဲမှာည9နာရီကနေမနက်6နာရီအထိညမထွက်ရအမိန့်ပုံမှန်144ကိုလည်းထုတ်ပြန်ထားပါတယ်ရှင
်။မဆုမွန်တင်ပြခဲ့တာပါ။တရုတ်မြန်မာနေဆက်ကနေနာဂဒေတာအခြေအနေကိုလည်းပြောပြခြင်းပါတယ်။နာဂကိုပိုင်အုပ်ချုပ်ခွင့်ရဒေတာမှာအသက်6နှစ်အောက်ကလေးငယ်တွေအပါအဝင်လူ14ဦးဟာသတင်းမီဒီယာတွေမှာဖော်ပြနေသလို TB ရောဂါကြောင့်သေဆုံးသွားတာမျိုးမဟုတ်ပဲပြင်းထန်တဲ့ virus ပိုးကြောင့်ဖြစ်တယ်လို့ပြည်သူ့ကျန်းမာရေးဦးစီးဌာနကပြောပါတယ်။အဲ့ဒီတည်ဆုံမှုနဲ့ပတ်သက်လို့နာဂဒေတာကိုကျမ်းမာရေးဝန်ထမ်းတွေကိုယ်တိုင်တွားရောက်ကွင်းဆင်းလေ့လာနေတာပါ။ VOA သတင်းနောက်မမင်းမြစ်ခိုင်ကသတင်းပေးပို့ထားပါတယ်
။နာဂကိုပိုင်အုပ်ချုပ်ခွင့်ရဒေတာမှာပြီးခဲ့တဲ့နှစ်လအတွင်းအသက်6နှစ်အောက်ကလေးငယ်တွေအပါအဝင်လူ14ဦးတည်ဆုံတာဟာသတင်းမီဒီယာတွေမှာဖော်ပြသလိုနာသာရှည် TB ရောဂါကြောင့်မဟုတ်ဘူးလို့ပြည်သူ့ကျန်းမာရေးဦးစီးဌာနကပြောလိုက်ပါတယ်။လက်ရှိနာဂဒေတာမှာ TB ရောဂါကူးစက်ခံရသူတချို့ရှိပေမဲ့ပြီးခဲ့တဲ့လပိုင်းအတွင်းလူ14ဦးသေဆုံးမှုကတော့ TB ရောဂါကြောင့်မဟုတ်ပဲပြင်းထန်တဲ့ virus ပိုးကြောင့်ဖြစ်တယ်လို့ပြည်သူ့ကျန်းမာရေးဦးစီးဌာန TB ရောဂါစီမံကိန်းရဲ့ဒုတိယညွှန်ကြားရေးမှူးဒေါက်တာစီတူအောင်ကပြောပါတယ်။
အဲ့တော့လူတွေကအခုအချိန်နေမှားနေကြတာပေါ့။သတင်းစာတွေကလည်းရေးတာမှားကြတယ်။ဆောင်းပါးတွေကြာနေပြီလည်းရေးတာမှားကြတယ်။အဲ့တော့သေတာဒီ TB ကြောင့်မဟုတ်ပါ။ရေးလို့ဒီ virus cause ရောပါနော် virus cause ပါအဲ့တော့ဖြစ်နေတယ်တော့ဗိုင်းရပ်နမူနီးယားပေါ့ကွယ်။ TB ကတော့ airborne disease ဆိုတော့နှာခေါင်းပါတဲ့လူတိုင်းကူးနိုင်တယ်ကွယ်။နော်လေးကနေတစ်ဆင့်ပြတ်နေဝက်ပြတ်နိုင်ရတာအတူတူပဲ။ဒါပေမဲ့ချက်ချင်းမပြီးဘူး
။ TB ရောဂါဆိုတာနာတာရှည်ရောဂါဖြစ်တာကြောင့် TB ကြောင့်ရုတ်တရက်သေဆုံးတာမျိုးမဖြစ်နိုင်ဘူးလို့သူကဆိုပါတယ်။လက်ရှိမှာတော့ပြည်သူ့ကျန်းမာရေးဦးစီးဌာနကနာဂဒေတာကို mobile team စီလွတ်ပြီးကွင်းစင်စစ်ဆေးမှုတွေလုပ်နေသလို TB ရောဂါကူးစက်ခံရမှုရှိမရှိနဲ့ပတ်သက်လို့လည်းစမ်းသပ်စစ်ဆေးမှုတွေလှုပ်ဆောင်နေတာပါ။ကျမ်းမာရေးဝန်ထမ်းတွေအနေနဲ့နာဂဒေတာမှာစုစုပေါင်းလူ400လောက်ကိုစမ်းသပ်စစ်ဆေးမှုတွေလုပ်ခဲ့သလို TB ရောဂါနဲ့ပတ်သက်ပြီးတန်တရာရှိသူအယောက်40ကိုတော့တလိပ်စစ်ဆေးမှုတွေလုပ်ထားတယ်လို့ဆိုပါတယ်။နာဂဒေတာရဲ့ TB ရောဂါကူးစက်ခံရမှုအခြေအနေနဲ့ပတ်သက်လို့မကြာခင်ရက်ပိုင်းတွင်အသေးစိတ်သိရမှာဖြစ်ပြီးပြည်သူ့ကျန်းမာရေးဦးစီးဌာနကစေလွတ်တဲ့ mobile team အနေနဲ့ကတော့လမ်းပန်းဆက်သွယ်ရေးအခက်အခဲကြောင့်တချို့ကြေးရွာတွေကိုမသွားရောက်နိုင်ဘူးလို့ဒေါက်တာစီတူအောင်ကပြောပြပါတယ်။
အဲ mobile team ကစပ်ပလော့ကြီးွာထိတယ်အဲ့ထက်ချက်သွားလို့မရတော့ဘူးသူတို့အဲ့လောနောက်ကုန်းဆိုရဲရွာထိကိုမရောက်ဘူးကွာလောနောက်ကုန်းဆိုရဲရွာမှာဖြစ်တာလေအဲ့ရွာထိကိုစလုံးဓာတ်မဆက်တွေပြဲမရဘူးအဲ့ဓာတ်စုမိုက်ခရိုစကုပ်နဲ့ပဲသွားတယ်ကျွန်တော်ဟောဒါမဲ့ဆံဝင်နှစ်ယောက်ပြတ်သွားတယ်ဆံဝင်နှစ်ယောက်နဲ့တခွဲချွတ်ကျင်နှစ်ယောက်ပါသွားတယ်ဆိုတော့သူတို့ကမနေ့ကလောက်မှသူတို့ကလက်ဟဲကိုပြန်ရောက်ပါအဲ့သူတို့ပြန်ရောက်တဲ့အချိန်ကျမှခုနဗနေရွာရောက်ခဲ့တယ်လူဗနေရောက်ရှစ်ပေးခဲ့တယ်ဓာတ်မဗနေရောက်ရက်ခဲ့တယ်ခလိဗနေရောက်ရှစ်ပေးခဲ့တယ်ဒီလူနာပနေရောက်တွေ့ခဲ့တယ်။အဲ့တရင်ပန်လေးတွေရမှာ
။ပြီးခဲ့တဲ့နှစ်လအတွင်းလဟေမြို့နယ်တွေးထွေနောက်ကုန်းကြီးရွာအုပ်စုလောနောက်ကုန်းနယ်လောနောက်အင်းကြီးရွာတွေကလူ14ဦးသေဆုံးခဲ့တာဖြစ်ပြီးလက်ရှိအချိန်ထိတော့ထပ်ပြီးသေဆုံးသူမရှိသေးပါဘူး။နာဂဒေတာရဲ့ကျန်းမာရေးစောင့်ရှောက်မှုအခက်ခဲနဲ့ပတ်သက်လို့နာဂကိုပိုင်အုပ်ချုပ်ခွင့်ရဦးစီးဥက္ကဋ္ဌဦးကဲဆိုင်ကအခုလိုပြောပြပါတယ်
။ကျန်းမာရေးစောင့်ရှောက်တာဒီဆရာတွေကျန်းမာရေးဝန်ထမ်းတွေရှိတဲ့နေရာမှာတော့ကောင်းပါတယ်။ဒါပေမဲ့ကျွန်တော်ဒေတာလည်းလမ်းပါဆက်တွေခက်ခဲတဲ့ခါကျတော့ဒီအတိုင်းမှာကျမရဲ့ဝန်ထမ်းမရှိဘူးပေါ့လေအဲ့ဒါတကူတော့အားနည်းချက်ပေါ့လေအဲ့ဒါလေးပါ
ပြီးခဲ့တဲ့2016ခုနှစ်အတွင်းဝတ်သက်ကူးစက်ယောဂါကြောင့်နာဂဒေတာလဟေဒုံဟီးနဲ့နန်ယွန်းမြို့နယ်တွေမှာလူအမြောက်များသေဆုံးခဲ့ပြီးနောက်ပိုင်းမှာအစိုးရအနေနဲ့နာဂဒေတာကျန်းမာရေးစောင့်ရှောက်မှုအားကောင်းဖို့စီမံချက်တွေရေးဆွဲပြီးအကောင့်ထယ်ဖော်မှုတွေစတင်လှုပ်ဆောင်လာတာလည်းဖြစ်ပါလိမ့်ရှင
် VOA သတင်းနောက်မမမြင့်ခိုင်တင်ပြခဲ့တာပါ VOA ကနေထုတ်လွှင့်နေတဲ့အစီအစဉ်နဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တရားချင်းတောင်းညင်နေဆိုရင်တော့ VOA email လိပ်စာ burmese@voanews.com ကိုစာရေးသားပေးပို့နိုင်တယ်လို့စာတိုက်ကတစ်ဆင့်ဆက်သွယ်မယ်ဆိုရင်တော့ VOA မြန်မာပိုင်းအစီအစဉ်တစ်ဆင့်စာလိုက်တက်တာအမှတ်855ရန်ကုန်စာတိုက်ကြီးဖြစ်ပါတယ
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ် မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေညကင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်နေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ VOA ရဲ့တင်းနန်းနေညပြည့်အစီအစဉ်တွေကိုည10နာရီအထိလိုင်းလုံးမီတာ25 kilohertz 11965လိုင်းနမီတာ32 kHz 9339လိုင်းနမီတာ51 kHz 5885တို့ကနေဆက်ပြီးတင်ဆက်နေတာဖြစ်ပါတယ်။အခုဒုတိယနိုင်ဝက်အတွင်းမှာတော့စီးပွားရေးကဏ္ဍသက်တမ်းရောင်သတင်းလွှာဘလော့ဂါရီပြောသမျှနဲ့သူယုံကြည်ရအစီအစဉ်တင်ဆက်တဲ့အခါမှာတော့
လက်နက်ကင်တပ်ဖွဲ့ဆစ်ဆစ်ဆိုရင်ပြည်တွင်းစစ်တီအတွန့်ရှိအောင်မွေးမြူမထားတင်ပါဘူး။ငញ្ញမ်းကြီးရအောင်တိဆောက်နေရပါလိမ့်မယ
်။သူယုံကြည်ရအစီအစဉ်တင်ဆက်တဲ့အခါမှာပရဟိတဆောင်ရွက်နေတဲ့တပ်မတော်အရာရှိဟောင်းဦးနေမျိုးစဉ်ရဲ့အမြင်တွေကိုကြားရမှာမယ်။အခုတော့စီးပွားရေးခန္ဓာတင်ဆက်ဖို့အချိန်ရောက်လာပါပြီ။မြန်မာနိုင်ငံအတွင်းကအစားအသုံးသူတွေလုံခြုံစိတ်ချမှုပိုတိုးလာစေရေးအတွက်ရည်ရွယ်ပြီးပြည်တွင်းမှာထုတ်လုပ်တဲ့အစားအသောက်တွေမှာအစိုးရကထုတ်ပေးထားတဲ့ခွင့်ပြုချက်နံပါတ်လိပ်စာနဲ့ဆက်သွယ်ရမယ့်ဖုန်းနံပါတ်တွေမလကိုနောက်ဆုံးထားပြီးဖော်ပြပေးဖို့ FDA မြန်မာနိုင်ငံအစားအသောက်နဲ့စီးပွားကုကယ်ရေးဦးစီးဌာနကညွှန်ကြားချက်ထုတ်ပြန်ထားပါတယ်။FDA ကလက်ရှိဆောင်ရွက်နေတဲ့အစားအသုံးသူများလုံခြုံစိတ်ချရေးဆိုင်ရာလှုပ်ဆောင်ချက်တွေအကြောင်းကို FDA ညွှန်ကြားရေးမှူးချုပ်ဒေါက်တာတန်းထွတ်ကိုဆက်သွယ်မေးမြန်းပြီးဒီသတင်းပတ်ရဲ့စီးပွားရေးခန္ဓာအပိုင်းနှစ်မှာကိုဇော်ဝင်းလိုင်ကတင်ပြမှာဖြစ်ပါတယ
် FDA အနေနဲ့ပေါ့နော်အခုဒီအပိုင်းထဲမှာစားတော့ကုမ္ပဏီတွေအနေနဲ့သူတို့ဒီမပုံတင်တဲ့ကိစ္စတွေသူတို့ရဲ့လိပ်ဟာစားတော့ကုန်တွေမှာသူတို့ရဲ့ကုန်မတစိတ်တွေနဲ့အတူဒီဆက်သွယ်ရမယ့်လိပ်စာတို့ဖုန်းနံပါတ်တို့ပါသိချာစနစ်တကျဖော်ပြဖို့အတွက်ညွှန်ကြားချက်ထုတ်ပြန်ထားတယ်ကြားပါလေဆရာအဲ့ဒီဟာနဲ့ပတ်သက်ပြီးတော့ဘယ်လိုမျိုးကင်တွယ်ဆောင်ရွက်နေပါသလဲဆိုတာကိုကျွန်တော်သိချင်တာပါဆရာ
ဆရာအဲ့ဒါဒီလိုပါခင်ဗျာကျွန်တော်တို့ဒီ food safety management ပေါ်ကြရဲ food safety management မှာက traceability ကအရင်အရေးကြီးပါတယ်ခင်ဗျာ traceability လေအဲ့တော့ကျွန်တော်တို့က traceability ကကွန်ပျူတာရဲ့ safety တွေတိတ်အရေးကြီးပါလေကြာအရေးကြီးတော့ကျွန်တော်တို့ကအဲ့ဒီပုံမှာ US FDA sign ပေါ့ဆရာရေပြောမယ်ဆိုရင်တော့
ဟုတ်ကဲ့
USDA approved ဆိုရင်ဒါသူကစိတ်ချသွားပြီကျွန်တော်ဝင်ကြီးကလည်းပဲအဲ့ဒီ USDA approved ဆိုတဲ့ဒါနိုင်ငံတကာပုံစံမျိုးသူကပိတ်တဘောကြတယ်ကြာကျွန်တော်ဝင်ကြီးကအဲ့တော့ကျွန်တော်တို့ကဒီမြန်မာ FDA ရဲ့ထောက်ကန့်ခြင်းအမှတ်ဒုမဟုတ်လောလောဆယ် license ပေးနေတဲ့ဆက်မှုဒါမှမဟုတ်စီပင်ကလိုင်စင်အမှတ်ပေါ့အဲ့ဒါလေးကိုကျွန်တော်တို့မတ်လ31ရက်နောက်ဆုံးထားပြီးတော့ locally produced food stuffs ဒီပေါ်ကအဲ့မှာရေးသားပေးရမယ်လို့ကျွန်တော်တို့ကညွှန်ကြားချက်ထုတ်ပြန်ပါတယ်နောက်တစ်ခုကအဲ့ဒီထုတ်တဲ့ပုဂ္ဂိုလ်ရဲ့လိပ်စာတို့ဖုန်းနံပါတ်တို့နိုင်ငံတကာဆိုင်မှာပဲဆရာရေ
ဟုတ်ကဲ့
အဲ့ဒါရေးသားပေးရမယ်လို့ကျွန်တော်တို့ကညွှန်ကြားတာပေါ့ဗျာ
ဆရာတို့အခုသတ်မှတ်ပေးလိုက်တဲ့အချိန်ကာလကအရန်တုံမနေဘူးလားဆရာကုမ္ပဏီတွေအနေနဲ့ဒီညွန်ကြားချက်အတိုင်းလိုက်နာဆောင်ရွက်ဖို့အခက်အခဲရောမရှိနိုင်ဘူးလား
ကုမ္ပဏီတွေဟိုထုတ်လုပ်မဲ့လူတွေမှာအခက်အခဲရှိတာကဘာလဲဆိုတော့သူတို့ကနိုင်ငံခြားနေတွင်းနေဟာဒီကတော့တိတ်ကြတနာအများကြီးမရှိဘူးဆရာသူတို့ကများသောအားဖြင့်ပါတယ်ပြည်တွင်းထုတ်တဲ့ဟာတွေကအလေအကျင့်မရှိတဲ့အခါကျတော့သူတို့ကအဲ့ကိစ္စမှာနည်းနည်းလေးအခက်အခဲရှိမယ်ဆရာနော်နိုင်ငံခြားကတွင်းတဲ့ဟာတွေမှာလည်းပဲကျွန်တော်တို့ညွှန်ကြားချက်မတိုင်မီသူတို့တွေကတနစ်စာ stop ပြပါလေတွင်းတာရှိတယ်ဆရာတနစ်စာတို့ရှစ်လာစာတို့သူတို့ stop တွေတွင်းနေတယ်အဲအဲ့ဒီခါမျိုးတွေကြတော့သူတို့အပေါ်မှာသူတို့ရဲ့တနစ်စာရှစ်လာစာတွင်းထားတဲ့အပေါ်မှာခုနကပြောတဲ့အချက်တွေမဖော်ပြမိသေးတာလည်းရှိတယ်ဆရာရှိတော့သူတို့ကအဲ့အတွဲအချိန်ကာလလေးရှစ်လာတန်းဒီ6လာတန်းဒီပြီးပါဆိုပြီးတော့တောင်းဆိုတဲ့ကုမ္ပဏီနှစ်ခုလောက်ရှိတယ်အဲ့တော့ပြည်တွင်းမှာလည်းပဲအသင့်ဖြစ်ဖို့နည်းနည်းခက်မယ်ပြည်ပအတွင်းတဲ့လူတွေမှာလည်းပဲစောစောလိုတောက်ဆိုချက်လေးတွေနည်းနည်းရှိရဲ့ဆရာရဲ့ပြီးတော့ကျွန်တော်တို့က stringent regulatory action အနေနဲ့တော့ကျွန်တော်တို့ကလုပ်ချင်တာပေါ့ဗျာသို့တော်လည်းပဲ practical ground မှာအခက်အခဲလေးကြောင့်လည်းစဉ်းစားပေးရတယ်အဲ့ဒီအတွင်းကျွန်တော်ခုကျွန်တော်တို့တိုင်းပြည်မှာ FAO နဲ့ကျွန်တော်ပေါင်းပြီးတော့ National Food Safety Policy ဒီလိုမျိုးဆိုရင်ဒီလိုမျိုးဆိုရင်ဒီလိုမျိုးဆိုရင်ဒီလိုမျိုးဆိုရင်ဒီလိုမျိုးဆိုရင်ဒီလိုမျိုးဆိုရင်ဒီလိုမျိုးဆိုရင်ဒီလိုမျိုးဆိုရင်ဒီလိုမျိုးဆိုရင်ဒီလိုမျိုးဆိုရင်ဒီလိုမျိုးဆိုရင်ဒီလိုမျိုးဆိုရင်ဒီလိုမျိုးဆိုရင်ဒီလိုမျိုးဆိုရင်ဒီလိုမျိုးဆိုရင်ဒီလိုမျိုးဆိုရင်ဒီလိုမျိုးဆိုရင်ဒီလိုမျိုးဆိုရင်ဒီလိုမျိုးဆိုရင်ဒီလိုမျိုးဆိုရင all inclusive parliament poguri wenji thana ri stakeholders alon bo sia ye a la ri jino that lo me sia a ku le be jino ro wa di kaisa ri ko jino poman lou wa me fd poman lou wa me kaisa ri ko lou ni ba le sia ko po bi snit ja aw po bi lo kana jyo le akat khe le pyin pya nai aw jino that lo me tbo ba sia ye
ไอ้တော့ซอซอตูรุบက်ကတင်ပြလာတာလဲကျွန်တော်အထင်ကတော့ reasonable ဖြစ်တယ်ထင်ပါတယ်ဘာလဲဆိုတော့ယုတ်တည့်ကြီးအခုလိုမျိုးပြောင်းမှုသူတို့ဒစိမ့်တွေပြန်ရိုက်ဖို့လို့အတီးကြာနောက်ပြီးတော့ပြပဆောဆောဆရာပြောသလိုပစ္စည်းတွေတွင်းထားပြီးသားဖြစ်နေတဲ့သူတွေအတွက်အဲ့လူတွေအတွက်တော့နည်းနည်းလေးရှင်လဲလျှောက်တာပြားလဲဆွဲတာနည်းနည်းသူတို့အတွက်တော့နည်းနည်းလေးဟပေးရမှထင်တယ်ဆရာဆိုလိုချင်တာကအချိန်စရာဟောပေါ့ timeline ဟောပေါ့ဆရာ
အဲ့ဒါဆရာပြောလာလဲမှန်ပါတယ်ကျွန်တော်လည်းအဲ့လိုပဲစဉ်းစားထားပါတယ်ခင်ဗျာ
FDA အနေနဲ့ဒီပြီးခဲ့တဲ့နှစ်ထဲမှာဒီကုမ္ပဏီပေါင်း100လောက်ကိုဟိုတရားဆွဲခဲ့တယ်ကြားပါတယ်အဲ့ဒါကဆရာဘယ်လိုကုမ္ပဏီတွေဘယ်လိုမျိုးပုံစံနဲ့တရားဆွဲတာပါလဲဆရာ
နံပါတ်1ကတော့ကျွန်တော်တို့အစားအသောက်မှာစီကိစ္စတွေဟိုမဟုတ်တာလုပ်တာလေးတွေတွေ့တယ်ပေါ့ဆရာစီကိစ္စတွေရောတရားမဝင်ရောတာတို့လိန်ရောင်းတာတို့မတတ်တဲ့စီကိုတန့်တရားလုပ်တာတို့ဒါတွေကျွန်တော်အစားအသောက်ဥပဒေအရတရားဆွဲပါတယ်နော်နံပါတ်1ကတော့ဆေးဝါးရပါဆရာပိုရက်လုံးနဲ့ဆေးဒီအဆင်မမီတဲ့ဆေးဒီအဲ့ဒါတွေကိုစက်ရောင်းနေဆရာရယ်စက်ရောင်းနေမှတ်ပုံတွေမရှိတဲ့ဆေးဒီကိုရောင်းနေအဲ့ဒီကိစ္စတွေလည်းများပါလေဆရာတတိယချက်ကတော့ cosmetic ပေါ့ဒီအလှကုန်ပစ္စည်းတွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့စီမှာ notify မလုပ်ဘဲနဲ့သူ့ဘာသူရောင်းတဲ့ကိစ္စတွေတာမီပစ္စည်းပါပြီးရောင်းတဲ့ကိစ္စတွေဒါတွေကျွန်တော်တို့တရားစွဲပါလေဆရာ
ဟုတ်ကဲ့ဆရာ
နောက်တစ်ခုကတော့ဆိုးစီးသုံးတဲ့ကိစ္စတွေအစားတော့မှဆိုးစီးသုံးတဲ့ကိစ္စတွေတရားဆွဲတဲ့မှာပါပါတယ်ဆရာဆိုတော့ဒါလည်းကျွန်တော်တို့ကဟိုရမ်းပြီးမဆွဲဘူးဆရာဒီစီမံခန့်ခွဲမှုနီးလမ်းနဲ့အရေးယူတယ်ပြီးတော့မှကျွန်တော်တို့ကတရားဆွဲတယ်စီမံခန့်ခွဲမှုဆိုတော့သူ့ကိုတွေ့လို့ရှင်ပညာပေးတယ်သူ့ပစ္စည်းကိုသိမ့်တယ်ဖြည့်ဆည်းတယ်ဝန်ခံလက်မှတ်ထိုးတယ်ဒါကကျွန်တော်စီမံခန့်ခွဲမှုနီးလမ်းပေါ့အဲ့ဒါမှမရတဲ့အခါကျရင်ကျွန်တော်တို့ကရုံးပြင်တရားဆွဲတာပေါ့ဗျာအဲ့လိုနှစ်ပိုင်းသွားပါတယ်ဆရာ
တရားဆွဲတဲ့အ
ဆင့် admission နဲ့ finalization ပေါ့
ဟုတ်ကဲ့ဆရာအဲ့တော့တရားဆွဲတဲ့အဆင့်ရောက်ပြီးသွားပြီးတော့တဘောကထိုက်တန်တဲ့အလျောက်သူတို့ကိုအပြစ်ပေးတာဒဏ်ရိုက်တာအဲ့လိုမျိုးအဆင့်တွေအထီကောရောက်ခဲ့ပြီးပြီလားဆရာတရားဆွဲခံရတဲ့ကုမ္ပဏီတွေက
ဟုတ်ကဲ့အဲ့ဒီမှာတော့ तू ကကျွန်တော်ရဲ့အခွင့်အာဏာကကျွန်တော်ကယုံတင်တရားဆွဲပြီးကျွန်တော်အခွင့်အာဏာကုံသွားတယ်ဆရာရေဥပဒေရအပြစ်ပေးတာကြတော့တရားရုံးကနေပြီးတော့ဆုံးဖြတ်ပြီးအပြစ်ပေးပါတယ်ဆရာတရားရုံးကဘယ်လိုအပြစ်ပေးတယ်ဆိုတော့ကျွန်တော်ပြောပါလို့ကျွန်တော်တရားရုံးနဲ့ညှိနေပါတယ်ဆရာညှိတော့တရားရုံးကသူတို့မှာတဲ့အဲ့လိုသူတို့ဆုံးဖြတ်ချက်ကိုကျွန်တော်တို့ပေးဖို့အလိုလျောက်တော့မပေးဘူးတဲ့ခင်ဗျားသိကြလို့ရှိရင်ဝန်ကြီးဌာနကတဆင့်တောင်းဆိုလို့ရှိရင်တော့သူတို့စီစီပြီးပေးမယ်လို့ကျွန်တော်ပြန်ကြားတယ်ဆရာအဲ့တော့သူတို့ထောင်ချသလားဒဏ်ရဲသလားဆိုတာကြတော့ကျွန်တော်အဲ့ဒါအကုန်လုံးမသိရဘူးဆရာ
ဒါအမှန်မှန်သိနေတာပေါ့နော်တကယ်လို့မဟုတ်မတရားလုပ်နေတဲ့ကုမ္ပဏီတစ်ခုကို FDA ကတရားဆွဲပြီးတော့ဥပဒေအရတရားရုံးကနေပြစ်ဒဏ်ချလိုက်တယ်ဒဏ်ရလိုက်တယ်ဆိုရင်တိသွားတယ်ဆိုရင်ကြံတဲ့လူတွေလည်းဒါလှုပ်ရဲမှာမဟုတ်တော့ဘူးလေဒါဟိုပါ example နမူနာယူလို့ရတာပေါ့နမူနာအနေနဲ့ပြလို့ရတာပေါ့အ
ဲ့ဒါအဲ့တံပိုးကိုကျွန်တော်လိုချင်လို့ကျွန်တော်တောင်းဆိုတယ်ဗျအမှန်အဲ့လိုဖြစ်တင်တာပေါ့ဗျာစလုံးမိုင်းတဲ့ကိုသတင်းစာထဲမှာဘာဖြစ်လို့ဒါအပြစ်ပေးလိုက်တယ်ဘလောက်ပြစ်ပေးလိုက်တယ်ဆိုတာမျိုးတရားရုံးကကြီးညာပြီးရင်ပိုကောင်းတာပေါ့ဗျာနောက်တော့ဖြစ်လာမယ်ထင်ပါတယ်ခုတော့ကျွန်တော်တို့ညှိကြနိုင်ကြပြောကြဆိုကြကျွန်တော်လည်းတောင်းဆိုပေါ့ဗျာတို့တော့လုပ်နေပါလေဗျာ
သောဝင်းလိုင်ရဲ့စီဝါရေးကဏ္ဍအပြီးအခုတော့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ရပါမယ်။ဖေဖော်ဝါရီလ29ရက်ကနေမတ်လ2ရက်နေ့ထိစပိန်နိုင်ငံဘာစီလိုနာမြို့မှာကျင်းပခဲ့တဲ့ Mobile World Congress ပြပွဲကြီးကိုမြန်မာနိုင်ငံက ICT လုပ်ငန်းရှင် Blue Ocean Operating Management ရဲ့ဥက္ကဋ္ဌလည်းဖြစ်တဲ့ကိုထွန်းထွန်းနိုင်တို့ရောက်လေ့လာခဲ့ပါရယ်။ Mobile Phone Internet နဲ့ပတ်သက်တဲ့အတွေ့အကြုံတွေကိုပြည်ခဲ့တဲ့အပတ်ကတင်ပြခဲ့ပါရယ်။အခုအပိုင်းနှစ်မှာတော့အဲ့ဒီပွဲကရတဲ့အကြံဉာဏ်ဤပညာတွေကိုမြမစိုက်ပျိုးရေးကျန်းမာရေးနဲ့ဘဏ်လုပ်ငန်းစနစ်တွေမှာပြန်အသုံးချနိုင်မယ့်အကြောင်းကိုကိုထွန်းထွန်းနိုင်ကပြောပြပါရယ်။မဆုမြတ်မွန်ကမေးမြန်းထားတာပါ။
ဒီလာကန်ရဲ့သူတို့အဓိကတင်းခုနှစ်ခုအားဒီကွန်တန့်နဲ့မီဒီယာဆိုတဲ့ပုံမှာသူတို့အခြေခံထားတယ်လေဆိုတော့ကိုထွန်းနှိုင်းတို့ခုလုံနေတာကလည်းဒီမိုဘိုင်းဖုန်းပေါ်အခြေခံပြီးတော့မှဒီကနေတစ်ဆင့်ကွန်တန့်တွေကိုလူတွေစီကိုဖြန့်ဝေပေးတဲ့လုပ်ငန်းအောင်လုပ်နေတယ်ဆိုတော့
ဒီကနေပြီးတော့ကိုယ်လုပ်ငန်းအတွက်ပေါ့နော်လက်ရှိလုပ်နေတဲ့လုပ်ငန်းတွေတိုက်ရိုက်သက်ဆိုင်တဲ့ဘယ်လိုအကျိုးတွေအများကြီးရလာတယ်လို့ပြောနိုင်ပါလိမ့်ရှင့်။ဟုတ်ကဲ့အဓိကတော့သူကဟိုဒီနေ့ကကွန်တန့်ဖြစ်တဲ့အတွက်ကြောင့်သူကဒီမိုဘိုင်းဖုန်းပေါ်မှာတုံးတဲ့ application တွေပြကြတယ်တယ်ကူတွေပြကြတယ်7နဲ့8နဲ့တခုလုံးကသူကဗာပြလဲဆိုတော့အဲ့ဒီ application နဲ့ contact တွေကိုပဲပြတယ်ခင်ဗျဆိုတော့ application နဲ့ contact တွေပြတဲ့အချိန်မှာသူကဒီဖုန်းထဲမှာကျွန်တော်တို့ကဒီအကုန်လုံးကဒီ
နောက်တစ်ခုကဒီမှာဘာတွေ့လာလဲဆိုတဲ့အခါကျတော့သူကနိုင်ငံအလိုက်ကိုသူကပူးလေးတွေရှိတယ်ခင်ဗျ။ဟိုပဗီလီယံတွေရှိတာပေါ့။ဥပမာစပိန်ဆိုလို့ရှိရင်စပိန်ကစပိန်နိုင်ငံမှာရှိတဲ့ဒီ SME အသေးလေးတွေအတွက်ကိုသူကဟိုစပွဲသေးလေးတွေလုပ်ထားတယ်။အစ္စရေးဆိုတဲ့အစ္စရေးအဲ့လိုဟာမျိုးလုပ်ထားတယ်။ကနေဒါရှိတဲ့ UK ရှိတယ်။နောက်တစ်ခါပြင်သစ်ရှိတယ်။အဲ့လိုဟာမျိုးတွေရှိတယ် င်ကျွန်တော်တို့ကနံပါတ်1ကျွန်တော်တို့ကအိုင်ဒီယာရလာတယ်နံပါတ်2ကတော့သူတို့နဲ့ပေါင်းလို့မယ်ဆိုရင်အဆက်အသွယ်ရလာတယ်တကယ်လို့နံပါတ်3သူတို့နဲ့အပေါင်းမလုပ်ဘူးဆိုလို့ရှိရင်ဒါမျိုးအိုင်ဒီယာရှိတဲ့အမြင်ရှိလို့ရှိရင်ကိုယ့်ရဲ့မှာရှိတဲ့ပြည်တွင်းမှာရှိတဲ့အသက်ပညာရှင်တွေကိုကလှုပ်ခိုင်းပြီးတော့ကိုယ့်ပြည်တွင်းမှာဒါတွေကိုဖန်တီးပြီးလို့ရတယ်ပေါ့အဓိကတော့ကျွန်တော်တို့ကဒီပွဲတွေဟိုဖြစ်ခြင်းအပြင်ဒီကဘာပေါ်မှာရှိတဲ့နောက်ဆုံး latest trend ကိုသိလာရတယ်နောက်တစ်ခုအဲ့ဒီ trend ကိုအမှီလိုက်ဖို့အတွက်ပမာပြီးမှာဘာတွေလုပ်လို့ရမလဲကိုယ်နဲ့ဘယ်လို match လို့ရမလဲဆိုတဲ့ဟာတွေပါသိလာရတယ်အဲ့ဒါတွေတော့အကျိုးကျေးဇူးရပါတယ်ခင်ဗျာဟာ
ဟုတ်ကဲ့ပါအဲ့တော့ကိုယ့်အတွက်ကောဒီကိုယ့်ရဲ့လုပ်ငန်းအတွက်ကိုလုပ်ငန်းအသစ်တွေချဲ့ထွင်ဖို့အတွက်ကောဘယ်လိုအကြံဉာဏ်ရခဲ့တယ်လို့ပြောနိုင်ပါလဲရှင
့်ဒီနှစ်ထဲကတော့ကျွန်တော်အဲ့3ခုပေါ့နော်ပြောမယ်ဆိုရင်နံပါတ်1ကတော့ကျွန်တော်ကဒီ agriculture ဘက်ကိုကျွန်တော်လုပ်ပါမယ်နံပါတ်2ကတော့ကျွန်တော် health ကတော့ကျွန်တော်မနှစ်ကလေးရနေပြီးတော့ဟိုတနှစ်ခွဲလောက်ရှိနေပါပြီဒီ mobile health နဲ့ဒီ call center health ဆိုပြီးရွာမှာရှိတဲ့လူတွေကနေပြီးတော့ဒီဆရာဝန်တွေနဲ့ direct ပြောလို့ရအောင်ကျွန်တော်တို့ channel တခုတိစောက်ပေးထားတာပေါ့ဆိုတော့ဒီနှစ်ကတော့ကျွန်တော်အလဲသမားတွေနဲ့အခုဒီတောင်လေသမားတွေမှာပဲကျွန်တော်တို့ကစိုက်ပျိုးရေးဝန်ကြီးဌာနတို့ကို call center ကျွန်တော်တို့ကနီးပညာပံ့ပိုးပေးလိုက်တယ်ပံ့ပိုးလိုက်တဲ့အခါတောင်လေသမားတွေကဒီသူတို့နဲ့ပတ်သက်တဲ့အခက်အခဲတွေကိုဒီ call center ကိုဆက်ပြီးတော့မေးလို့ရတယ်ပေါ့ဆိုတော့အဲ့ဒီအပြင်ကိုကျွန်တော်တို့ကအခုကလေသမားတွေအတွက်ကို app နဲ့ဒီ application တခုလုပ်ဖို့ရှိပါတယ်နောက်ဆုံးတစ်ခုကတော့ကျွန်တော်တို့အခုဒီပမာပြီမှာတော့အခုလည်းတော်တော်လေးခက်စားနေပါပြီ။ဟိုဟာအဓိကတော့ပါလဲဆိုတော့ကျွန်တော်တို့ဒီ mobile payment တို့ပြီး financial technology ဘက်ကို mobile သုံးပြုပြီးတော့ဒီ payment ကိုဘယ်လိုပေးမလဲပေါ့နော်။ဆိုတော့ဒီသုံးခုကိုတော့ကျွန်တော်တို့ကဒီနှစ်အတွင်းမှာကျွန်တော်တို့စပြီးတော့အောင်မြင်အောင်အကောင့်တွေဖော်ဖို့ရှိပါတယ်ခင်ဗျာ
။ So ခုနပြောတဲ့ဒီ mobile payment အကြောင်းပြောတဲ့အခါကျတော့ဒီပမာပြီရဲ့ banking system နဲ့လူတွေအနေနဲ့ဒီ bank စနစ်အပေါ်မှာယုံကြည်မှုနောက်တစ်ခါဒီနည်းပညာပိုင်းအဲ့သူတို့ဟိုသုံးနိုင်စွမ်းပေါ်လေအဲ့ဒါတွေနဲ့ပေါင်းရင်ရောတကယ်လက်တွေ့လှုပ်ဖို့အတွက်ကလွယ်ရောလွယ်နိုင်မှာမလားရှင
့်ဟုတ်ကဲ့သူကနီးပညာကမခတ်ဘူးခင်ဗျဒီ security လည်းမခတ်ပါဘူးအဓိကဘာခတ်နေတာလဲဆိုတော့ကျွန်တော်တို့လူတွေကို educate လုပ်ရတဲ့အပိုင်းကခတ်နေတာခင်ဗျဆိုတော့ဒီ educate လုပ်ရဖို့အပိုင်းကဘာလဲဆိုတော့လူတွေကကျွန်တော်တို့ကဒီပတ်စံကင်နဲ့သုံးတဲ့ဟိုအကျင့်အနေပြီးတော့ပတ်စံမကင်ပဲနဲ့ဖုန်းကနေအကျင့်ဖြစ်ဖို့ဆိုတာကသူတို့ရဲ့ user behavior ကိုတော်တော်လေးပြင်ဖို့အတွက်အချိန်စနစ်ယူရပါမယ်။နောက်9နှစ်နဲ့10နှစ်ကြာမှကျွန်တော်ထင်တာကတော့မြန်မာနိုင်ငံမှာလည်းဒီ mobile payment နဲ့ဒီ payment တွေအကုန်လုံးသုံးလာကြမယ်လို့လူတိုင်းဒီမှာသုံးလာကြမယ်လို့ထင်တယ်ခင်ဗျ။ဘာဖြစ်လို့လဲဆိုတဲ့အခါကျတော့ bank တွေဘက်ကလည်းသူတို့ကဒီဟာကိုပို့ပြီးတော့ဇောင်းပေးတယ်ခင်ဗျ။သူတို့ဘက်ကတော့အိုဒီကတော့ပါလဲဆိုတော့ traditional banking သွားတာကသူတို့အတွက်အရင်စီးကြီးတယ်နောက်တစ်ခါခုနကပြောသလိုပဲဒီ cash handling cost ကလည်းအရင်စီးကြီးတယ်ဆိုတဲ့အခါကျတော့သူတို့ကပါလဲဆိုတော့တဖြည်းဖြည်းနဲ့ဒီ mobile ကိုဟိုလူတွေသုံးလာအောင်သူတို့ဘက်ကလည်းဟို budget တစ်ခုထည့်ပြီးတော့ဒီကြော်ညာတို့ဘာတို့ education ဟာတွေလုပ်နေတယ်ပေါ့နော်နောက်တစ်ခုက international ဘက်ကလည်းအခုဒီ visa တို့ master တို့ဆိုလို့ရှိရင်လည်းဒ
ဒီမှာမှာပြီးဝင်လာပြီပေါ့ဝင်လာတဲ့အခါမှာလည်းတို့ကဒီမိုဘိုင်းတက်နိုလော်ဂျီညာတူတူဝင်လာကြတယ်ပေါ့ဆိုတော့တဖြည်းဖြည်းနဲ့တော့ကျွန်တော်ထင်ပါတယ်အခုတနေ့တနေ့တွေမဖြစ်သေးတာမှာငါးနှစ်လောက်ဆိုရင်တော့ကျွန်တော်တို့တော်များများအဲ့ဒီဟာ penetration ကဟိုအထိုက်လောက်တခုတော့ရမှာပါခင်ဗျနောက်ဆုံးတစ်ခုမေးချင်တာတော့အခုလိုမျိုးဒီပွဲမှာပေါ့လေဒီလိုပွဲမျိုးဆိုတာကနောက်ဆုံးပေါ်တာမဟုတ်ဘူးတကယ်ကိုတကယ်ခက်ခဲပြေးနေတဲ့အသက်တောင်မထွက်တောင်မထွက်သေးတဲ့တကယ်စမ်းသစ်နေတဲ့ဒီထွေမှုတွေကိုမြင်ခဲ့ရတဲ့
ပွဲမျိုးပေါ့လေဆိုတော့အဲ့တော့ဒီပွဲမျိုးကိုကိုယ်တိုင်တော့တဲ့ခါမှာဒီမြန်မာနိုင်ငံရဲ့ဒီနည်းပညာပိုင်းအခြေအနေပေါ့အထူးသဖြင့်ဒီမိုဘိုင်းဆက်သွယ်ရေးဒီအင်တာနက်ဆက်သွယ်ရေးနဲ့ပတ်သက်ပြီးတော့နိုင်ငံတကာကိုရင်ပေါင်းတန်းထိုင်တဲ့အခြေအနေမှာရှိနေပြီလို့ပြောနိုင်လားဒီကဲလို့လူသေးတယ်ဆိုရင်ဘယ်လိုအချက်တွေမှာလူနေသေးတယ်ဆိုတော့တွေးရပါလိမ့်ရှင့်။ အိုတက်ဆိုင်တဲ့ဟိုပုဂ္ဂလိကကုမ္ပဏီတွေရောနောက်တစ်ခုကတချို့ဆိုလို့ရှိရင်ဥမာဟိုတယ်လီကွမ်ကုမ္ပဏီတွေဆိုရင်ပမာနိုင်ငံသားမဟုတ်ခြားနိုင်ငံသားတွေပေါ့နော်ပမာဒီမှာလာလို့လို့တဲ့လူတွေလာကြတယ်အကုန်လုံးပေါင်းလိုက်ရင်ကျွန်တော်ထင်20-30%မပူပါဘူး။ဒါပေမဲ့သတိလင်္ကာလို့လို့နိုင်ငံမျိုးတွေဘင်္ဂလားဒေ့ရှ်လို့နိုင်ငံမျိုးတွေကဒီပွဲကိုသူတို့ကရာနေချီလာတက်ကြတယ်ဆက်မ ကျွန်တော်တို့ကနည်းနည်းလေးသူတို့ educate လုပ်ပေးရမယ်ပေါ့ဆိုတော့ဟိုဟာထုတ်ဆန်တိုင်းမှာပဲကျွန်တော်တို့ကမလစီဝိုင်းမှာကြတော့ဒီ information ဥတဲ့လူကြိုပြီးတော့ခေတ်ရှိကိုပို့တိတဲ့လူကသူများထက်တလန်းသာတယ်ပေါ့ဆိုတော့ဒါကိုလည်းကျွန်တော်မြန်မာနိုင်ငံမှာရှိတဲ့လူတွေကိုကျွန်တော်တို့ကကျွန်တော်အနေနဲ့ message ပေးချင်တာပါ international ပွဲလေးဆိုလို့ရှိရင်များများလေးသွားပြီးပါတက်ပြီးပါအဲ့ဒါမှလည်းကိုယ်နိုင်ငံကိုမကြံခဲ့အောင်ကိုကဟိုလှုပ်ပေးနိုင်မှာပေါ့နှုတ်ဆိုလို့ရှိရင်ကိုယ်နိုင်ငံအမြင်နဲ့သူများနောက်ကြံခဲ့မှာဖြစ်တဲ့အတွက်ကြောင့်များများသွားပြီးတော့ကိုယ်နိုင်ငံကိုပြန်ပြီးတော့အသုံးချတဲ့နည်းပညာတွေဟိုပြန်ယူခြင်းအပြင်ကျွန်တော်တို့ကမြန်မြန်လေးသူများထက်ရှေ့ပြေးနိုင်မှာဖြစ်ပါတယ်ခင်ဗျာဟာ
Blue Ocean Operating Management ရဲ့ဥက္ကဋ္ဌလည်းဖြစ်အမှုဆောင်ရရှိချုပ်လည်းဖြစ်တဲ့ကိုထွန်းထွန်းနိုင်ဖြစ်ပါတယ်ရှင
်ဘလော့ဂါကြီးပြောသမျှအစီအစဉ်ကိုနားဆင်ကြရတာပါအခုတခါတော့တက်တက်ရောင်သတင်းလွှာတွေကိုမအေးတန်နာကျော်ကတင်ဆက်ပေးမှာဖြစ်ပါတယ်ခင်ဗျာ
မင်္ဂလာပါရှင်အားလုံးစိတ်လက်ပျော်ရွှင်ပေါ်ပါကြပါစေဒီတစ်ပတ်တက်တက်ရောင်သတင်းတော်မှာတော့အမျိုးသမီးရေးတက်ကြွလှုပ်ရှားတဲ့အမှုပညာရှင်တွေရဲ့ပြီးခဲ့တဲ့သတင်းပတ်တွင်လှုပ်ရှားပြောဆိုမှုတွေကိုပြောပြပေးပါမယ် Harry Potter မှာဝိဇ္ဇာလေးရုပ်ရှင်ကားထဲမှာအဓိကဇာတ်ဆောင်တရားဖြစ်တဲ့ပါဝင်သရုပ်ဆောင်ပြနာမည်ကြီးတဲ့မင်းသမီး Emma Watson က Vanity Fair Magazine မှာပါတဲ့သူ့ရဲ့တက်ပုံနဲ့ပတ်သက်လို့ဝေဖန်ပြောနေကြတာတွေကိုသူ့ရဲ့လူမှုကွန်ရက်စာမျက်နှာ Twitter ကနေပြန်တုံ့ပြန်သွားပါတယ်မဂ္ဂဇင်းမှာကသူကရင်နာတပိုင်းတစ်စပေါ်နေတဲ့ Burberry Fashion အပေါ်ရောအင်ကြီးကိုဝှစ်ထားတာဖြစ်ပါတယ်။ Emma Watson ကမဝါရီလက်ကင်ထားသူဖြစ်ပြီးတော့ဒီလိုမျိုးအဖော်ချွတ်ဓာတ်ပုံရိုက်တာဟာသူ့ရဲ့မဝါရပြောစကားနဲ့မကိုက်ညီဘူးဆိုပြီးဝေဖန်ခံနေရတာပါ။ Emma Watson ကတော့ Feminism မဝါရလို့ပြောရင်လူတွေဒါကိုအမျိုးမျိုးလွဲမှားပြီးတော့အတိတ်တွေဖွင့်နေကြတာတွေ့ရပါတယ်လို့ Writer သတင်းနဲ့တွေ့ဆုံမိန့်ခံကမှပြောသွားပါတယ
်။ Feminism is about equality and it's about
Feminism ဆိုတာအမျိုးသမီးတွေကိုရွေးချယ်ပိုင်ခွင့်ပေးထားတာပါ Feminism ဆိုတာကိုလက်ကင်ထားပြီးတော့အမျိုးသမီးအချင်းချင်းလိုက်ပြီးတော့ရှုံချဖို့မဟုတ်ပါဘူး Feminism မဝါဒဒါမှမဟုတ်အမျိုးသမီးဝါဒဆိုတာလွတ်လပ်မှုလွတ်မြောက်မှုနဲ့တာလူညီမျှအရှိမှုတို့အတွက်ဖြစ်ပါတယ်ဒီကိစ္စကျွန်မရင်သားနဲ့ဘယ်လိုသက်ဆိုင်နေလဲနားကိုမလဲနိုင်တော့ပါဘူးတော်တော်ကိုဇဝေဇဝါဖြစ်သွားရပါတယ်လို့ Emma Watson ကပြောသွားပါတယ်။ဒီတက်ပုံကနာမည်ကျော် Fashion တက်ပုံဆရာ Tim Weber ရိုက်ကူးတာဖြစ်ပြီးတော့မင်းသမီး Emma Watson ကတော့ဒီတက်ပုံကသိက္ခာအမှုပညာရတာမြောက်ပါတယ်။ဒီလိုတက်ပုံမျိုးရိုက်ကူးခွင့်ရတာအမတမစိတ်လုံရှာဝမ်းသာရပါတယ်လို့ပြောသွားပါတယ်။ Emma Watson ကကုလသမဂ္ဂရဲ့အမျိုးသမီးဆိုင်ရာချစ်ကြည်ရေးတန်တမန်ဖြစ်ပြီးတော့ He for She ဆိုတဲ့အမျိုးသမီးတွေရဲ့အခွင့်အရေးတွေအမျိုးသားတွေရဲ့လှုပ်ရှားမှုကိုစတင်တဲ့သူဖြစ်ပါတယ်ရှင်။
Today, on International Women's Day, I would like to thank all of those who went before in creating our current policies.
Oscar Sushi Minamilepsi, Kulatamagari, Kavalong Saya, Chichi, Tenemelepsi, and Heather Weha. Malashi and Nima, Jayaude, Nayanaka, Mutamimianiko, Kulatamaka, Yonjoma, Pawin, Senegavari, Tiniha, Nayanaka, Mutamimianiva, Yenaga, Mutami Saya, Muarariko, Tama Kajari, Alongo, Jesu Tinta, Jojama, and Heather Weja, Piotavari, American Bian Zumaga, Mutamirika, Tinayanaka, Mutami Nima, Aloma Duave Nibio, Nayana, Mutu Malachi, Tepori, Timbaka. A deal without a woman. A mutamim by a neat needle, Name Pete Hari, A Nima, Dansu Gedai, Timaro, Long Anguima, Muta, Mutami, Loka, Laza, Guatarane, Tapo, and Queen Saya, Simino, Jin Simbury, Bow in Marisha. Filling up mobile telephone, Kenya, animation, cartoon yoga, and street group city. Rovio Entertainment Company ha, ပဲနေ့ကနှစ်ထောင်ဆယ်ခုနှစ်ရဲ့သူရဲ့တနစ်တာအမြင်အများကြီးမြင့်တက်သွားပါပြီသူတို့ဟာလူကြီးလူငယ်တွေကြောင့်မှနာမည်ကျော်တဲ့ Angry Birds ရုပ်ရှင်ကိုရုံတင်ပြသခဲ့ပြီးဂိမ်းအယောင်အားနဲ့မြင့်တက်သွားတာကြောင့်အမြင်ငွေပို့ပြီးဒေါ်လာ၅ဖြစ်ပါတယ်မိုဘိုင်းဂိမ်းစစ်တဲ့ Angry Birds ကနှစ်ထောင်15ရုံးကသူရဲ့ကုမ္ပဏီကဒေါ်လာ20တန်းအရှုံးပေါ်ခဲ့တာဖြစ်ပါတယ်။ဒီကနေ့အနှစ်အတွင်းမှာရုံတင်တဲ့ Angry Birds 3D ရုပ်ရှင်ဟာသူတို့ကုမ္ပဏီရဲ့ကိုယ်ပိုင်ပတ်စံကိုစိုက်ထုတ်ပြီးရိုက်ကူးထားတာဖြစ်ပါတယ်။ဒီရုပ်ရှင်ကိုရုံတင်ပြသတော့ဒေါ်လာတန်း300ကျပ်ပြီး Angry Birds ရုပ်ရှင်ဇလန်တွေဂိမ်းတွေထုတ်လုပ်တဲ့ဒီ Rovio ကုမ္ပဏီကဝန်ထမ်းလေးရာခုနှစ်ဆယ်ချောက်ဦးရှိပြီးတော့လူမှုကွန်ရက်ပေါ်ကကစားဂိမ်းတွေပို့ပြီးတော့ထုတ်လုပ်နိုင်မှုအတွက်နိုင်ငံမျိုးတော်မှာကုမ္ပဏီအဆောက်အအုံတင်တဲ့ဝန်ထမ်းတွေကိုထမ်းပြီးတော့ခံအမှာပါ။နောက်ပြီးတော့ Angry Birds ရုပ်ရှင်ဇလန်တွေလည်းဆက်ပြီးတော့ထုတ်သွားဖို့အစီအစဉ်ရှိပါတယ်။မင်းအိတ်တန်နာကျော်တင်ပြတဲ့တက်တန်ရောင်သတင်းလွှာတွေပဲဖြစ်ပါတယ်ခင်ဗျာ။
ဒီနေ့မဟာအတာတကြံကာလအတွက်အများပြည်သူယုံပေးရက်ကိုခါရနှစ်တည်းလို့ဆယ်ရက်မဟုတ်ဘဲ၅ရက်ပဲတတ်မှတ်လိုက်ပါတယ်ဒီတကြံကာလအများပြည်သူယုံပေးရက်လျှော့ချတဲ့ကိစ္စအစိုးရဖွဲ့ရဲ့လုတ်ကင်ပုံအပေါ်ဗီဒီယိုထောက်တာရှင်တွေကဘယ်လိုမြင်ကြပါသလဲပေးရက်ဆယ်ရက်ကနေ၅ရက်ပဲတတ်မှတ်လိုက်တာကိုရောသဘောတူကြပါသလားအခုလာမယ့်အင်္ဂါညတိုင်းရက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပ Nimare, VOA phone number ka T Netonyane Taushine Nganga Ngale Chipi email Sagara Burmese@voanews.com Chipare Pawin Sunijabu Torashini Alongo Peko Apare.
Nadia Inganya VOA Daily Lens Sizema Pawin Sunijabonkya Udo Du Yongia a season of Tensabame Nimanangama Prahita Lungandi Songyani De Tamaro Yashi Hao Uni Musing Minigo Nasin Yabame Mamu Pua season Tensatarawa.
ဒီဟိုရာတည်ုံကြီးရာစီစဉ်အတွက်ကြည်စပါကျွန်တော်ညီမျိုးစဉ်ရဲ့ယုံကြည်ရာပြတ်တတ်ခွင့်ရတဲ့လက်ကြည့်တည်တင်ပါတယ်ကျွန်တော်ဟာစစ်သားဟောင်းတယောက်ဖြစ်ပါတယ်တမတော်တယ်မှာစစ်တနစ်ကြော်ကြော်တောင်ထမ်းဆောင်ခဲ့ပူတဲ့လူတယောက်ပါအဲ့တော့ကျွန်တော်တောင်ထမ်းဆောင်စဉ်ကလေ့ကျင့်သင်ကြားခဲ့ရတဲ့စစ်တီတော်ချစ်ပွေတီတဲ့ကသူတို့ဖြစ်အမှတ်ရနေမိတာကပြည်သူလူထုပေါ်ပြ
ဒီဘာပေါ်ကျွန်တော်တို့ကြည်ပြွန်ရလားကျွန်တော်တို့တမရိုကြီးကြည်ပြွန်ရလားတမရိုခေါင်းဆောင်တွေအစီအမင်းဒီဟာကိုညွှန်ကြားဥထိပ်ထားရလားလို့စဉ်းစားရင်းစဉ်းစားရင်းနဲ့ပဲကျွန်တော်တမရိုကမိမိတဘောနဲ့မိမိနှုတ်ထွက်ခွင့်တင်ဖြစ်ခဲ့တာပေါ့လေ
အဲ့တော့မှတ်မိသလောက်ဆိုရင်ဟိုပြည်သူလူထုပေါ်တစ္ဆာဆောင်တည်ယူတည်မယ်ဆိုရင်2008ပြည်သူလူထုပေါ်တစ္ဆာဆောင်တည်ယူတည်မယ်ဆိုရင်2008ဖွဲ့စည်းပုံအခြေခံဥပဒေဆိုတဲ့အာဏာရှင်ရေးဆွဲခဲ့တဲ့တစ်ပတ်သက်ဥပဒေတွေကိုကာကွယ်ဆောင်ရှောက်စရာအကြောင်းမရှိတော့ပါဘူး။ဒါကျွန်တော်ယုံကြည်တဲ့ပထမဆုံးချက်ပါ။ပြည်သူလူထုရဲ့အသက်ဝေးစီးစဉ်နေကာကွယ်ဆောက်ရှောက်မဲ့တကယ်တနက် online ni ma no tamro ko chim nyu tu nya kun yet tu aku lo myo ye da ni de lu lu pi tu lu lu ko yin ji soa ye lu la lu sa san mu ri blaw thi chi bi le pyan sin za ma ba adika ro pi tu lu lu ye a jo si wa ko a sin u thait tha de tan nak kan tat pwe ji phi ye la so da u bai company tu thait thait che chan da ji wa ni de bo jo ji haung nwe tu ဇာတိကြည့်ရင်ကျွန်တော်တို့သိပါတယ်ပြည်သူလူထုကိုလောင်ပြောင်မထီမဲ့မြင်စော်ကားမော်ကားဒါတွေကိုလည်းရှောင်ကျင်ပါလို့ဆိုတော်လည်းပဲကျွန်တော်တို့တွေခုချိန်ထိလက်နက်နဲ့ချောင်းပြဖိနေတဲ့သူတွေရှိနေစေဖြစ်တယ်နံပါတ် 6ကျွန်တော်မှတ်မိတာကတော့ဟိုပြည်သူလူထုအပေါ်တဲ့လက်နက်အားကိုဖြင့်အနိုင်ကျင့်ခြင်းမှရှောင်ကျင်ပါတဲ့နှစ်ဆက်ရငါရကန်တို့အပါအဝင်ခြေဥဆိုတဲ့ဥပဒေကြီးတစ်ဖက်တည်းဥပ
င်းเนาะပြီးတော့လည်းပြည်သူအစိုးရလက်အောက်မှာလည်းတရားရေးနဲ့ကာကွယ်ရေးအဖွဲ့အစည်းတွေကိုမထားရှိအဲ့တော့ပြည်သူဘုလူထုအပေါ်ကိုလက်နက်အားကိုးနဲ့ဘယ်သူတွေကဘယ်လိုဆက်လက်စီးပူးအနိုင်ကျင့်နေသေးသလဲဆိုတာတစိမ့်စိမ့်စဉ်းစားလေးလေးတွေးရှိလေးလေးပါပဲအဲကျွန်တော်မိမိနဲ့မသက်ဆိုင်တဲ့အမှုကိစ္စတွေကိုကျွန်တော်များဝင်ဆွဲမိနေသလားတော့မသိပါဘူးဒါပေမဲ့ကျွန်တော်နိုင်ငံသားတယောက်ပါနော်နောက်ဆုံးချက်ကျွန်တော်အတက်မတော်အပါဝင်ပေါ့လေမြန်မာနိုင်ငံအုပ်ချုပ်ရေးအရေးရာရာမှာရောအဲ2008ဖွဲ့စည်းပုံဆိုတဲ့အခြေခံဥပဒေအရခြံထားခဲ့တဲ့ရခိုင်စနစ်ဟောင်းကလူများကိုကျွန်တော်ပြောချင်တာတော့ဘယ်ဟာပဲလှုပ်လှုပ်ဘယ်ဟာပဲတွေးတွေးဘယ်အရာပဲစဉ်းစားစဉ်းစားပြည်သူလူထုကိုဦးစားပေးပါတဲ့မိမိမှခွင့်ရေးပို့ပြီးမရှိပါနဲ့တဲ့ဒီချက်လက်တွေကတကယ်တော့အမတန်ကောင်းမွန်တဲ့ပြည်သူလူထုပေါ်မှာတကယ်တမ်းသာပြုကျင့်ကြမယ်ဆိုရင်ပြည်သူချက်တဲ့တတ်မတော်ဖြစ်မယ်ပြည်သူယုံကြည်လေးစားတဲ့တတ်မတော်ဖြစ်ပါလိမ့်မယ်လို့
အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါစေအီးမေးလ်လိပ်စာ burmese@voanews.comburmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်အခုနားဆင်ကြရတဲ့သူယုံကြည်ရာအစီအစဉ်တွေပဲဒီညအတွက်အပတ်စဉ်ကဏ္ဍတွေကိုကျင်းပကြပါအောင်ခင်ဗျာမကြခင်အစီအစဉ်တွေပြီးဆုံးတော့မှာပါခုတော့သတင်းချင်းညုတ်ကိုကိုကျော်ကျော်သိန်းကပြောပြပေးပါမယ
်ဒီကနေ့ကအမေရိကန်သမ္မတရွေးကောက်ပွဲမဲဆက်စည်းရုံးရေးကာလအတွင်းနယူးယောက်မြို့ Trump Tower ကတယ်လီဖုန်းတွေကိုကြားဖြတ်ခိုးယူနှောက်ထောင်ဖို့အရင်သမ္မတဘရက်အိုဘားမားကခိုင်းနေတယ်လို့သမ္မတ Donald Trump ကဆက်ဆွဲပြောဆိုထားတဲ့ပေါ်ဒီကနေ့နောက်ဆုံးထားပြီးသတိထောက်ထားပေးဖို့အောက်လွှတ်တော်ထောင်လိုင်းရဲကော်မတီကပြောထားပါတယ်သမ္မတ Trump ရဲ့ဒီဆွဆွဲချက်နဲ့ပတ်သက်ပြီးအခုချိန်ထိတော့ဘာထောက်ထားမှမရှိသေးပါဘူးဒီမိုကရက်တူဖြစ်တဲ့အရင်သမ္မတဘရက်အိုဘားမားကထရမ့်ဌာနချုပ်ကဖုန်းတွေကိုကြားဖြတ်ခိုးယူနားထောင်မှုလုပ်ခဲ့တာလို့ပြီးခဲ့တဲ့သတင်းပတ်မှာသမ္မတထရမ့်ကထွတ်တော်မှာရေးပေမဲ့ဘာအထောက်ထားမှတော့မပြောသေးပါဘူး။မြောက်ကိုရီးယားဆိုရဟာလူသားထုပေါ်ကျူးလွန်တဲ့ရောက်စင်းမှုတွေအပါအဝင်ဆိုးရွားတဲ့လူ့ခွင့်ရေးချိုးဖောက်မှုတွေကိုကျူးလွန်ထားတဲ့အတွက်တဟိတ်လူအခြေစားရဲ့နိုင်ငံတကာရာဇဝတ်တရားကွန်ရုံး ICC မှာတရားစွဲတင်စစ်ဆေးဖို့နိုင်ငံတကာကျွမ်းကျင်သူအစုအဖွဲ့တစုကတောင်းဆိုနေပါတယ်။ကျွမ်းကျင်သူတွေကသူတို့ရဲ့အစီအစဉ်စာကိုဒီကနေ့ကုလသမဂ္ဂလူ့ခွင့်ရေးကောင်စီမှာတင်သွင်းချိန်တွင်အဲ့လိုတောင်းဆိုသွားတာပါ။မြောက်ကိုရီးယားလူထုအပေါ်ကျေပြန့်ပြီးအစီအစဉ်တကျကျူးလွန်တဲ့လူခွင့်ရေးချိုးဖောက်မှုတွေရပ်တန့်သွားဖို့မြောက်ကိုရီးယားအစိုးရဟာဘာမှမလုပ်ဘူးလို့အစိုးရကစားမှပြောထားပါဗျ။မြောက်ကိုရီးယားနိုင်ငံကနေထွက်ခွာခွင့်မရသေးတဲ့မလေးရှားနိုင်ငံသားကိုပြန်ထွက်ခွင့်ရရေးဆွေးနွေးညှိနှိုင်းနေတယ်လို့မလေးရှားကဒီကနေ့ပြောပါဗျ။မြောက်ကိုရီးယားနဲ့ဆက်စပ်ညှိနှိုင်းတာတွေလုပ်နေပြီးမိမိတို့အဓိကဦးစားပေးတာကပျောင်ရမ်းမြို့တော်မှာရှိနေစေမလေးရှားနိုင်ငံသားကိုရဲ့ဘေးကင်းလုံခြုံရေးပဲဖြစ်ပါတယ်လို့မလေးရှားဒုတိယဝန်ကြီးချုပ်အာမက်ဇာဟစ်ဟာမီဒီကသတင်းထုတ်တွေကိုဒီကနေ့ပြောပါဗျ။အာဖဂန်နစ္စတန်နိုင်ငံတောင်ပိုင်းဟယ်မန်ပြည်နယ်ကတာလီဘန်အကြမ်းစခန်းတစ်ခုကနေအရသာအများစုဖြစ်တဲ့အကြမ်းသား32ယောက်ကိုအမျိုးသားလူမျိုးတပ်ဖွဲ့တွေကလွတ်မြောက်အောင်လုပ်ပေးခဲ့တယ်လို့အာဖဂန်တာဝန်ရှိသူတွေကပြောပါတယ်။ တာလီဂန်တွေအများဖြင့်တင်းချုပ်ထားတဲ့ NAT ALIKI မှာအထူးတပ်ဖွဲ့တွေဟာကက်တဲအစီအစဉ်တစ်ခုကိုညာရင်းချင်းလုပ်ခဲ့ကြတာလို့အာဖဂန်ဒေသန္တရစစ်ဖက်ပြောခွင့်ရသူက VOA ကိုပြောပါတယ်ခင်ဗျာ
ကျေးဇူးပါခင်ဗျာတရင်ချင်းချုပ်ကိုကိုကျော်ကျော်သိန်းပြောပြခဲ့တာပါဒီညအတွက်အစီအစဉ်ထုတ်လို့ရမှုကကိုအောင်အောင်ဖြစ်ပြီးအတန်းနှွင့်အင်ဂျင်နီယာကတော့ White Zone ဖြစ်ပါတယ် VOA အမေရိကန်တိုင်ညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00နာရီ10:00တိလိုင်းနိုမီတာ24 25 32 51တို့ကနေတင်ဆက်ခဲ့တာပဲဖြစ်ပါတယ်လူရချင်းနေအားလုံးဘေးပရာဝေးကွာပြီးစိုးရိမ်မှုကင်းစွာနဲ့အိပ်ပျော်နိုင်တဲ့ညတညဖြစ်ကြပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညဝင်းအောင်ပါ
This program has come to you from the Voice of America, Washington.